Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2020ခုနှစ် March 21ရက်စနေနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ1925/30နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်နေပါပြီရှင်။ကျမခင်ပြထွေးပါရှင်။
ကျမဧသနာကျော်ပါ။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်ပွားမှုထိန်းချုပ်ရေးကမ္ဘာနိုင်ငံတွေရဲ့ကြိုးပမ်းမှုဖြစ်နေတဲ့ဗြိတိန်နိုင်ငံမှာတော့စားသောက်ဆိုင်တွေနဲ့ဖျော်ဖြေရေးလုပ်ငန်းတွေကိုဝန်ကြီးချုပ်အမိန့်နဲ့ပေးလိုက်ပါတယ်။တာတိုပစ်ဒုံးကြီးတွေလို့ယူဆရတဲ့ဒုံးနှစ်ဆင်းကိုတော့မြောက်ကိုရီးယားနိုင်ငံကပြစ်ခတ်ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကဒီကနေ့ပဲပြောသွားပါတယ်။ဒီလိုမျိုးထိတ်တန့်ရောက်ကမ္ဘာသတင်းတွေကိုဒီညပိုင်းကြားရဖို့ရှိပါတယ်မခင်ဖြူတွေ
။ဟုတ်ကဲ့ပါရှင်။ဒီလိုသတင်းတွေနောက်ပိုင်းမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကမ္ဘာနေရာအနှံ့အတော်များများမှာတိုးလာနေတဲ့အချိန်မင်္ဂလာတိတ်နဲ့ဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရောဘယ်လိုအခြေအနေရှိပါလဲ
။ကျွန်မရေးအသေးပညာပေးအတဲ့ဒီဒုတိယစာခွင့်ရေးအနေနဲ့ UNICEF WHO ဘင်္ဂလားဒေ့ရှ်အစိုးရတို့က
ကောစပစာအနီးကဒီဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တအူးနဲ့တွေ့ဆုံမိမြန်ဆက်သွယ်မိမြန်ထားတာကိုမကြခင်မှာအပြည့်စုံနားဆင်နိုင်ပါတယ်။နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်ဂိတ်တွေပိတ်လိုက်တဲ့အကြောင်းနဲ့မြန်မာနိုင်ငံဒေသဆောင်ကကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားရမယ့်အတို့အတန်းအစီအစဉ်။နောက်ကိုရိုနာကရက်နဲ့စီးပွားရေးရိုက်ခတ်မှုတွေအကြောင်းဆွေးနွေးမယ့်စနေညတိုက်ရိုက်လီလိုက်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်ပြောပြပေးပါရှင
်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှု COVID-19 ရောဂါကမ္ဘာမှာကူးစက်ပြန့်နှံ့နေတာမှာတောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရတဲ့သူ148ဦးရှိတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရည်။ဒါကြောင့်မို့တောင်ကိုရီးယားနိုင်ငံမှာအခုဆိုရင်တော့ရောဂါကူးစက်ခံရသူစုစုပေါင်း 8,900 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူ102ဦးရှိသွားခဲ့ပါရည်။တစ်ချိန်တည်းမှာပဲဥရောပမှာဆိုရင်တော့တောက်ချာနေကရောဂါကူးစက်သူနောက်ထပ်1,200ကျော်ရှိခဲ့ပါရည်။စပိန်နိုင်ငံမှာတောက်ချာနေသေဆုံးတဲ့နောက်ထပ်235ဦးရှိတာကြောင့်စပိန်နိုင်ငံဟာအီတလီပြီးသွားရင်တော့ဥရောပမှာဒုတိယအများဆုံးဒီယောဂါဖြစ်နေတဲ့နိုင်ငံမှာစပိန်နိုင်ငံမှာယောဂါကူးစက်မှုတွေတိုးလာနေတာကြောင့်အခြေအနေတွေကတိတ်မကြားခင်မှာဆေးရုံဆေးခန်းတွေကကုသပေးနိုင်တာထက်ကျော်လွန်လာနိုင်တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ဥရောပမှာယောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီမှာတော့တောင်ကြာနေကအထည်သေဆုံးသူအရေအတွက်က4,000ကျော်သွားခဲ့ပြီးတော့ဂျာမနီနိုင်ငံမှာဆိုရင်ယောဂါကူးစက်ခံရသူအရေအတွက် 2,000 လောက်ရှိနေပါပြီ။ဗြိတိန်နိုင်ငံမှာတော့အစားအသောက်ဆိုင်တွေဘားတွေနဲ့တခြားအပန်းဖြေဖျော်ဖြေရေးလုပ်ငန်းတွေကိုတောက်ချာနေကပိတ်ပစ်ဖို့အတွက်ဝန်ကြီးချုပ် Boris Johnson ကပြောပါတယ်။တစ်ချိန်တည်းမှာပဲခီးသွွားလုပ်ငန်းပေါ်မှာအဓိကမှီခိုနေရတဲ့ကျူးဘားနိုင်ငံကလည်းဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ရဲ့အနေနဲ့အင်္ဂါနေ့ကစပြီးတော့ကမ္ဘာလဲခီးသွွားတွေကိုပြည်ဝင်ခွင့်တစ်လကြာပိတ်မှာဖြစ်တယ်ဆိုပြီးတော့ကျူးဘားသမ္မတကအစိုးရပိုင်းမီဒီယာကနေပြီးတော့မနေ့ကကြေညာသွားပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 26,000 ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်ကစုစုပေါင်း 11,000 ကျော်ပါပြီရှင
်။အမေရိကန်ပြည်ထောင်စုရဲ့လူ့ရေးအထူးအဆုံးပြည်နယ်တွေဖြစ်ကြတဲ့ကယ်လီဖိုးနီးယားနဲ့နယူးယောက်ပြည်နယ်တွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဝါးဆုံးဖြစ်နေတာကြောင့်ရေကြီးသွားလာမှုတွေကလွဲလို့ကျန်တဲ့အိမ်ပြင်ပလို့ရှားသွားလာမှုတွေမလုပ်ကြဖို့ကိုပြည်နယ်တာဝန်ရှိသူတွေကညွှန်ကြားလိုက်ပါတယ်။ယောဂါပိုးကူးစက်ပြန့်နှံ့မှုနှုန်းကိုရှင်းချဖို့အတွက်ဒီနီးလန်းတစ်ခုပဲရွေးစရာရှိတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ရီကိုမိုကပြောလိုက်ပါတယ်။နယူးယောက်ပြည်နယ်မှာအခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 8,500 ကျော်နဲ့သေဆုံးသူ50ကျော်ရှိနေပြီးတော့ကူးစက်မှုအများဆုံးပြည်နယ်ဖြစ်နေတာပါ။လူရေတန်း40ရှိတဲ့ကယ်လီဖိုးနီးယားပြည်နယ်မှာလည်းယောဂါကူးစက်မှုတွေတိုးလာနေတာကြောင့်အခြေအနေကိုထိန်းချုပ်နိုင်ဖို့အတွက်လူထုတွေနေအိမ်ထဲမှာပဲနေကြဖို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆမ်ကခြားသာပြည်နယ်ကညွှန်ကြားခဲ့ပါတယ်။ဒါကြောင့်ပုံမှန်ဆိုရင်ကားတွေလူတွေနဲ့ပြည့်နေရတဲ့ Los Angeles မြို့ကနာမည်ကြီးနေရာတွေမှာတော့အခုဆိုရင်ဈေးဆိုင်တွေစားတောက်ဆိုင်တွေကလေးကစားကွင်းတွေအားလုံးလူသူကင်းမဲ့ပြီးတော့တိတ်ဆိတ်လာနေပါတယ်။ American တဝမ်း Coronavirus ကူးစက်မှုတွေတိုးလာနေတာကြောင့်ပြည်နယ်အများပြားမှာစာတင်ကြောင်းတွေအစိုးရရုံးတွေကိုပါပိတ်ထားပြီးနေအိမ်တွေကနေပဲအလုပ်လုပ်ကြဖို့ညွှန်ကြားထားပါတယ်။ Mexico နဲ့ Canada နယ်စပ်တွေမှာလည်းအရေးကြီးတဲ့မဖြစ်မနေသွားလာမှုတွေကလွဲလို့ကျန်တဲ့ခီးသွားလာမှုတွေမလုပ်ကြဖို့ကို American အစိုးရကတင်းကြပ်ထားပါတယ်။ American ပြည်တော်စုမှာဒီယောဂါပိုးကူးစက်ခံရသူ1000နီးပါးနဲ့တည်ဆုံးသူ300နီးပါးရှိနေပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံကအကျဉ်းထောင်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်ရေးအနေနဲ့အကျဉ်းသားထောင်ပေါင်းများစွာကိုလွှတ်ပေးဖို့တောင်းဆိုနေတဲ့ကြားမှာပဲအီဂျစ်အာဏာပိုင်တွေကထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုတောက်ချာနေကပဲလွှတ်ပေးလိုက်ပါတယ်။လူခွင့်ရေးအဖွဲ့တွေရဲ့အဆိုအရဆိုရင်တော့အီဂျစ်နိုင်ငံကအကျဉ်းထောင်တွေထဲမှာနိုင်ငံရေးယုံကြည်ချက်ကြောင့်အကျဉ်းကျနေသူထောင်ပေါင်းများစွာရှိတယ်လို့ဆိုပါတယ်။ 2012ခုနှစ်ကအီဂျစ်နိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာရှေ့တန်းကဦးဆောင်ပါဝင်ခဲ့တဲ့ Shadi El Ghazali Hub ကလည်းထောင်ထဲမှာနှစ်နှစ်လောက်ဖမ်းခံခဲ့ရပြီးတဲ့နောက်ပြန်ပြီးလွတ်လာခဲ့ပြီလို့သူရဲ့ဇနီးဖြစ်သူက Facebook မှာရေးထားပါသေးတယ်။သူကအီဂျစ်သမ္မတစစ်စီကိုစော်ကားတိုက်ခိုက်ခဲ့တဲ့အတွက်ဖမ်းခံရတာဖြစ်ပါသေးတယ်။သူကအခုလိုလှုပ်ပေးလိုက်တာဟာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အကျဉ်းသားတွေကိုလှုပ်ပေးဖို့တောင်းဆိုမှုနဲ့သက်ဆိုင်မဆိုင်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။ဂျာသာဘေးနေတုန်းကတော့အီဂျစ်အာဏာပိုင်တွေဘက်ကသူ့အပြင်အီဂျစ်အစိုးရကိုဝေဖန်တဲ့ထင်ရှားတဲ့နိုင်ငံရေးအတိုက်ခံ14ရက်ကိုလှုပ်ပေးဖို့အမိန့်ထုတ်ပြန်ခဲ့တယ်လို့အီဂျစ်အမျိုးသားလူ့အခွင့်အရေးကောင်စီအဖွဲ့ဝင်တွေကပြောပါတယ်။လူ့အခွင့်အရေးအဖွဲ့တွေကအီဂျစ်အကျဉ်းဆောင်တွေထဲမှာပြစ်ဒဏ်မချရသေးဘဲနဲ့ဖမ်းခံထားရတဲ့သူထောင်ပေါင်းများစွာရှိတယ်လို့ပြောထားပါတယ်ရှင်။
ကမ္ဘာ့ဝန်လူပေါင်း1,100,000သေဆုံးခဲ့ရပြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေထိန်းချုပ်တိုက်ဖျက်နိုင်မှုတွေအမေရိကတိုက်နိုင်ငံတွေကစုရခေါင်းဆောင်တွေအချိန်မြင့်လှုပ်ဆောင်နေကြပါတယ်။ပီရူးနိုင်ငံမှာကိုဗစ် -19 ကိုရိုနာရောဂါကြောင့်သေဆုံးသူ4ဦးရှိတဲ့အကြောင်းသမ္မတမာတင်ဗစ်ကာရာကတောက်ချာနေမှာကြေညာခဲ့သလိုရောဂါတိုက်ဖျက်ရေးပုံမထိရောက်စေဖို့အတွက်ပိုပြီးအတွေ့အကြုံရှိတဲ့ကျန်းမာရေးဝန်ကြီးစာထုတ်ခန့်အပ်မဲ့အကြောင်းလဲကြေညာပါတယ်။မနေ့ကတောက်ချာနေတဲ့ပီရူးနိုင်ငံမှာကိုရိုနာပိုးရှိမရှိစမ်းသပ်ထားသူ4,000ကျော်မှာပိုးကူးခံသူ163ယောက်ရှိနေတာတွေ့ထားရသလိုဆူရကအရေးပေါ်အခြေအနေထုတ်ပြန်ကြေညာနေရပါတယ်။ကိုလံဘီယာနိုင်ငံမှာလည်းမတ်လ24ရက်နေ့ကစပြီးတော့လူတိုင်းမဖြစ်မနေ19ရက်ကြာတိကျခွဲနေဖို့ကိုလံဘီယာသမ္မတအီဗန်ဒူကေကတောက်ချာနေနောက်မှာညွှန်ကြားချက်ထုတ်ခဲ့ပါတယ်။ချီလီမှာဆိုရင်သမ္မတဆဘက်စတီယန်ပနဲရာကဂျာဗာဒရီနီညတကောင်ကစပြီးတော့ရပ်ပေါင်း90ကျော်ကပ်ပြီးဆက်ရောက်အရေးပေါ်အခြေအနေကြေညာထားပါတယ်။ဘရာဇီးလ်နိုင်ငံမှာဆိုရင်ကိုရိုနာကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်သမ္မတအယ်ဘာတိုဖာနန်ဒက်စ်ကလူတိုင်းမဖြစ်မနေစတရက်ကြာတိကျခွဲနေဖို့ကိုညွှန်ကြားထားသလိုမလို့အပ်ပဲလူစုလူဝေးသွားလာလို့ရှားမှုတွေမလုပ်ဖို့ကိုတိုက်တွန်းထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505လို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။တာရော့ပြစ်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်နှစ်စင်းကိုမြောက်ကိုရီးယားနိုင်ငံကပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့ပဲပြောသွားပါတယ်။ပျောင်ဂန်ဒေသမြောက်ပိုင်းကပြစ်လိုက်တဲ့အဲ့ဒီဒုံးကျည်တွေကမြောက်ကိုရီးယားအရှေ့ဘက်ကမ်းလွန်ပင်လယ်ထဲမှာကျခင်ကီလိုမီတာ410အကွာအဝေးလောက်ကိုရောက်ခဲ့တယ်လို့တောင်ကိုရီးယားကခန့်မှန်းပါတယ်။တောင်ကိုရီးယားပူရက်စစ်ဦးစီးချုပ်များအဖွဲ့ရဲ့ကြေညာချက်မှာတော့ဒီလုံရက်ကိုချစ်ချင်းရက်ဖို့မြောက်ကိုရီးယားကိုတောင်းဆိုထားသလိုအထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးအခက်အခဲတွေရင်ဆိုင်နေရချိန်မှာဒီလုံရက်ကလုံးဝမတင့်တော်တဲ့လုံရက်ဖြစ်တယ်လို့လည်းပြောထားပါတယ်။ကိုရီးယားနိုင်ငံမှာတက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့ပြောခွင့်ရဖို့မူလီပီတာစ်ကလည်းမြောက်ကိုရီးယားကအရှေ့ဘက်ပင်လယ်ပြင်ထဲကိုဒီကနေ့မနေ့ပိုင်းမှာဒုံးကျည်ပစ်လွတ်ခဲ့တယ်လို့သိရှိကြောင်းနဲ့အခြေအနေအရရက်ကိုအနီးကပ်စောင့်ကြည့်နေမှာဖြစ်ပြီးတော့တောင်ကိုရီးယားနဲ့ဂျပန်မဟာမိတ်တွေအနီးကပ်တိုက်ပင်းနေတယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့ပါရှင့်
စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးကျင်းသေဆုံးသူ2ဦးရှိကြောင်းဒီကနေ့မှထုတ်ပြန်လိုက်ပါတယ်။အသက်85နှစ်အရွယ်အမျိုးသမီးတစ်ဦးနဲ့အသက်64နှစ်အမျိုးသားတစ်ဦးကိုဗစ် -19 ရောဂါနဲ့သေဆုံးကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဂန်ကင်မြောင်းကစနေနေ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာပါ။ကိုဗစ် -19 ရောဂါနဲ့သေဆုံးတာတွေရှိလာမယ်ဆိုတော့ခံမှန်းထားရင်လည်းဒီအတွက်စိတ်မကောင်းဖြစ်ရပါတယ်လို့ဝန်ကြီးမြောင်းကပြောဆိုသွားပါတယ်။ခုချိန်မှာစင်ကာပူပြည်သူပြည်သားတွေစိုးရိမ်ထိတ်လင့်နေကြမယ်ဆိုတာနားလည်ကြောင်းနဲ့လက်ရှိအခြေအနေကိုအားလုံးရဲရဲဝံ့ဝံ့အတူရင်ဆိုင်သွားကြဖို့ကိုလည်းဝန်ကြီးမြောင်းကအပိတ်တိုက်တွန်းခဲ့ပါတယ်။ဒီဆုံးသူနှစ်ဦးစလုံးမှာတော့ငကူယောဂခံတွေရှိထားကြတယ်လို့သိရပါတယ်။ပထမလူနာမှာနှလုံးယောဂနဲ့သွေးတိုးယောဂခံရှိထားဖြစ်ပြီးတော့အထူးကြက်မှတ်ဆောင်မှာ26ယောက်ချာကုသပြီးတဲ့နောက်ကွယ်လွန်သွားတာလို့ဝန်ကြီးမြောင်းကပြောပါတယ်။အင်ဒိုနီးရှားကပြန်ရောက်လာပြီးမှအခြေအနေဆိုးလာတဲ့ဒုတိယလူနာမှာလည်းနှလုံးယောဂခံရှိပြီးတော့အရေးပေါ်ဌာနကိုရောက်လာပြီးကိုယ့်ရဲ့မြောက်မှာတည်ဆုံသွားတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကမ္ဘာတဝိုင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးတွေဈေးကွက်တွေမကျဆင်းခင်မှာပြီးခဲ့တဲ့လကဒေါ်လာ 1.8 တန်တန်ဖိုးရှိတဲ့အစုရှယ်ယာတွေကိုထုတ်ရောင်းခဲ့တာနဲ့ပတ်သက်လို့ကျင့်ဝတ်ပိုင်းဆိုင်ရာအရာစုံစမ်းစစ်ဆေးရာတွေလုပ်ဖို့အမေရိကန်အထက်လွှတ်တော်အမတ်ရစ်ချတ်ဘတ်ကတောင်းဆိုလိုက်ပါတယ်။အထက်လွှတ်တော်အမတ်ဘတ်နဲ့တခြားလွှတ်တော်အမတ်တွေကသူတို့ရဲ့အစုရှယ်ယာတွေကိုစီးပွားရေးကျဆင်းမှုမဖြစ်ခင်မှာရောင်းချခဲ့တာကြောင့်အကြီးကျယ်ဝေဖန်ခံနေရတာပါ။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ရစ်ချတ်ဘတ်ကတော့ ตู้นี่เนี่ยหลุดออกอสีเวรတွေတွင်มาတည်တန်ရရှိတဲ့သတင်းချက်လက်တွေပေါ်မှာမူတည်ပြီးတော့အစုရှယ်ယာဈေးကွက်တွေကိုရောင်းချခဲ့တယ်ဆိုတော့ပေါ်မှာညှင်းဆူလိုက်ပြီးတော့သူ့အနေနဲ့အများပြည်သူကိုထုတ်ပြန်တဲ့သတင်းတွေပေါ်မှာပဲအခြေခံပြီးတော့ရောင်းချခဲ့တာဒါဖြစ်တယ်လို့မနေ့ကပြောလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်ကျင့်ဝတ်ဆိုင်ရာကော်မတီအနေနဲ့စုံစမ်းစစ်
ကျင်းပရေးကော်မတီကဆုံးဖြတ်ခွင့်မရှိကြောင်း2024ခုအိုလံပစ်အားကစားပွဲတော်ကျင်းပရေးကော်မတီဒုတိယဥက္ကဋ္ဌဒိုရှီယာကီအန်ဒိုကပြောလိုက်ပါတယ်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကသာနောက်ဆုံးဆုံးဖြတ်ချက်ချတာဖြစ်တယ်လို့သူကပြောပါတယ်ကျင်းပရေးကော်မတီနေနေကတော့လာမယ့်ဇူလိုင်လထဲမှာပွဲတော်ကျင်းပနိုင်ရေးအခိုင်အမာဆက်လက်လှုပ်ဆောင်သွားမယ်လို့အန်ဒိုကကျိုတိုသတင်းဌာနကိုပြောပါတယ်ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တိုကျိုနှစ်ထောင်ဆယ်အိုလံပစ်ပွဲတော်ရွှေဆိုင်းဖို့နော်ဝေးအိုလံပစ်ကော်မတီကပန်ကြားခဲ့ပြီးတဲ့နောက်အန်ဒိုက
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 32 40 48 အပြင်ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 79 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 19 25 32 နဲ့စနေတနင်္ဂနွေမှာ လိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9 နာရီအစီအစဉ် ပြပြချင်းည 10 နာရီမှာ လိုင်းဒိုမီတာ 25 32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မဲအေးသနာကျော်တို့ပြောပြပေးသွားခဲ့တာပါ။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနှုန်းတဖြည်းဖြည်းမြင့်တက်လာနေတဲ့ထိုင်းနိုင်ငံကထိုင်းမြန်မာနယ်စပ်ဂိတ်တွေကိုပိတ်ပစ်လိုက်တဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမဲအေးမှာကသတင်းပေးပို့ထားပါတယ်။
ကြည့်ဒီအမှတ်တရားတိပိတ်ပစ်လိုက်တဲ့အချိန်နဲ့ပတ်သက်လို့မြောက်ပြည်ဖြစ်အုပ်ချုပ်ရေးမှုဦးတည်ဆောင်ကတော့အခုလိုပြောပြပါတယ်။အော်ကြည့်ဒီဒရမတစ်ကိုသူတို့ဟိုတက်ကြံပတ်ကနေသူတို့ဒီဝေသုံးမြင့်နဲ့ပြေးကြပါမှာဟုတ်သူတို့ဘက်ကလို့ပြောရခင်ဟုတ်ပဲ။အဲ့ဒီလိုကတော့သူတို့ပြောတယ်ဟိုဟိုလာအဆောင်ကြည့်ပြီးတော့သူတို့ဟိုအရင်မှပြောတာကသူကဟိုလိုမှရှင်းလို့သူတို့ပြောထားတာတ
virus jump, Gonya Mialo Pelayare Sayoniga, Lopiogere, Yamalo Damari, Tainang, Sibai Jalu, Diwali Kalayare Sayoniga, Lotamari, Mahatajangala, Nietian Jamet Lotamari, Mala, don't the DNA, Gonsonome, Truye, Biza, the Dampian Dubu Kisari Jow, the Pivani, Nietian Jare, Namari Garo, a Kakari Pico Mare, Dietre, Chichi, and Manit Rati Maro. We entered with Pillow Pinis every day, so we would is on our set of Yavare.
But you know, the city is Ramanagan.
Takaya Nezakedi Damaga, Yamane Tiza Nide, Nezagedi, Legedi, Nezalani Guba Pele Dava, Daha Taki and Kurem Hobe, Yamane Tiza Nide, Kayani Pin, the Cha Ininagin Hangan in a Tiza Nide, Kayani Domia Male, Kayan Anabania Sonkechene, Bigger at the Bakanga Sabi, Pibinia Chapare, Kugaro, Yamane Tiza Nide, Kayani Gu Pele Dava, Daha Tainanga Policy Dampina Lule, Udizanga Subare.
တွေ့ရတော့ကော့တောင်းဆိုရင်ကျွန်တော်ထင်တယ်ကျွန်တော်ကဘယ်ကိစ္စရှိမှမသိလို့သူကကွန်ဖိုက်ချက်တော့မကြီးခါလာတော့တော့တော်များပြည့်လဲတကယ်ကြီးလို့ဆုံးပြတဲ့အခြေကြီးတိုင်းတော့ခင်ရဲ့ဆုံးပြချက်ပေါ့ဒါမဲ့လည်းသူတို့ဟိုဝါရတစ်ခုတော့ရှိမှာပါဟုတ်ကဲ့တော့တော့ဟိုဒီဒီဒီတက်ခရတစ်ခုလည်းလောက်တာမဟုတ်လေခင်ဗျာ
မလဲတော့ဘ
ူးရှိတော့ခင်ဗျာမရှိတော့ခင်ဗျာဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်
တော့များတော့ဟုတ်ကဲ့မှာဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒီမှာသူတို့သူတို့ထိန်းရပါမှာကိုနာဗိုင်းရပ်စ်အမှန်တရားကိုကုသသွားလာဖို့ဆိုထင်ကြပါတော့။
ထိုင်းပြည်မှာနေဆက်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်နေဆက်ဂိတ်တွေကိုပုံမအစစ်မြင့်ပြီးပိတ်ခဲ့ရမှာမတ်လ21ရက်နေ့မှာတော့ထိုင်းပြည်မှာနေဆက်အားလုံးမှာအဝင်ထွက်ဂိတ်တွေပိတ်ပစ်လိုက်တာဖြစ်ပါတယ်။ကျမအေးအေးမှာထိုင်းပြည်မှာနေဆက်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။
ရခိုင်ချမ်းဖက်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ကမ္ဘာကရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမရှိအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒုက္ခသည်ဆိုင်ရာနိုင်ငံတကာ NGO အဖွဲ့တွေကအထူးကျန်းမာရေးပညာပေးလုပ်ငန်းတွေဆောင်ရွက်နေပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေတိုင်းမှာဘာသာရေးစာသင်ကျောင်းတွေမြန်မာစာသင်ကျောင်းတွေကိုပိတ်ထားလိုက်တယ်လို့ဒုက္ခသည်တွေတကူရေးတန်ရှင်းအလေးထားကြဖို့လက်ကိုမကြခဏဆေးကြောကြဖို့လူထူထပ်တဲ့နေရာတွေမှာမစုဝေးကြဖို့အပါအဝင်နာမကျန်းဖြစ်လာတဲ့ဆိုရင်အ мян ဆုံးဆေးရုံဆေးပေးကန်တွေကိုအကြောင်းကြားကြဖို့ဒုက္ခသည်စခန်းတာဝန်ရှိသူတွေကလည်းဒုက္ခသည်တွေကိုသတိပေးပြောကြားနေတာပါဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥယီဆလန်ကဒုက္ခသည်စခန်းအတွင်း COVID-19 အရေးကျန်းမာရေးပညာပေးဆောင်ရွက်နေတာတွေကိုအခုလိုပြောပြပါတယ
် COVID-19 ကိုရိုနာဗိုင်းရပ်စ်ဆက်သွယ်ရောက်တာအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျူတီတာကွေတဲ့အနေနဲ့နောက်ဒီလ18ရက်နေ့စပြီးခရိုင်မှာရှိတဲ့ဘင်္ဂလားဒုက္ခသည်စခန်းအပြင်မှာရှိနေတဲ့ဘာသာရေးအရေးကြီးတောင်းများနဲ့နောက်မြန်မာစာနဲ့အင်္ဂလိပ်စာပြလမ်းလမ်းစင်တာတွေပါအလုံးပိတ်ပြီးလိုက်ပါတယ်ခင်ဗျာနောက်ကျမရေးအသိပညာပေးအပ်တဲ့ဒီကျူတီတာကွေရဲ့အနေနဲ့ UNICEF WHO ဘင်္ဂလားဒေ့ရှ်အစိုးရတို့ကဒီလ18ရက်ရက်စွဲပြီးကျမရဲ့အသေးသေးနုံဆော့ရလက်ကမ်းစာပေါင်းဒီနောက်အဲ့ဒီနုံဆော့ကျမ်းတဲ့တေးဝင်းကဒုက္ခစေကုစားကျိုးအဖေတော်ကတခါတည်းရှိဝင်းစင်ဒီကျမရဲ့အသေးပညာပေးနုံဆော့ကျကိုတိုက်တွန်းနေကြတာကိုသိရပါတယ်ခင်ဗျာ
အဲ့တော့အခုဒီကိုအီစလန်တို့အခုရှိနေတဲ့ဒုက္ခသည်စခန်းကလည်းဒုက္ခသည်ဥယေကတိမ့်နဲ့ချီပြီးရှိတယ်။နောက်လူဥယေကလည်းအများကြီးပေါ့နော်ဒီကြက်ကြက်တဲနေရတဲ့အနေအထားမျိုးတွေလည်းရှိတော့ဒီလိုမျိုးလူထူထပ်တဲ့နေရာတွေမှာဆောင်ရံရှောင်ရံကိစ္စတွေဒီတကွေတန်ရှင်းရေးနဲ့ပတ်သက်ပြီးလုပ်ရမယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောဘာတွေများဆောင်ရွက်နေတာတွေရှိပါလဲရှင်
။တကွေတန်ရှင်းရေးနဲ့ပတ်သက်ပြီးတော့အစားမစားနေနောက်ဟင်းစားဖက်စင်းဒီမှာစကြနဲ့အဲလက်ကိုတခြားလေးစက်ကတန်းချီအောင်စေကြဖို့တိုက်တွန်းနေပါလေခင်ဗျာ။နောက်ဆောင်းချူလျာမြန်မာကိုပေါ်လာတဲ့ကာတာဘွားတဲ့တိုက်တွန်းတော့တော်တာပါလေခင်ဗျာ။ယောဂလက္ခဏာသိရှိပါကမစ္စရကျမရေးစတိကံတို့အများဆုံးတွားရောက်ပြတ်တာဘူးတိုက်တွန်းတော့တော်တာပါလေခင်ဗျာ။နောက်လူတဦးနဲ့တဦးဘုံမေအကာဝေးတကြိုက်ပေါ့အဲနေကြဘွားတဲ့နှုတ်တော်တာပါလေခင်ဗျာ။နောက်ဒီယောဂကိုဆက်ပြရမလို့ပဲကောင်းကောင်းမွန်မွန်နေတိုင်းကိုအတေတိုက်တွန်းတော့တာပါလေခင်ဗျာ
အဲ့တော့အခုလောလောဆယ်မှာရောကမ်နဲမှာနေထိုင်မကောင်းဖြစ်တာတို့အဲ့ဒီယောဂလက္ခဏာနဲ့ပတ်သက်ပြီးတော့တန်နေရရှိတာတို့စောင့်ကြည့်တဲ့အနေအထားမျိုးတွေရောတွေ့ရလားရှင
်ယနေ့အချိန်အထိသူတယောက်မှာယောဂရှင်းလက္ခဏာမကဲခဲရပါဘူးခင်ဗျာကျွန်တော်တို့ရူညာလူမျိုးဒီမိသားများစွာရှင်းရှင်းမို့ဘဝနဲ့ဒုက္ခတွေဘဝကိုရောက်ရှိနေချိန်မှာအခုကမ္ဘာကြီးမှာကိုရိုနာဗိုင်းရပ်စ်ဒီယောဂဖြစ်ပေါ်နေတာကိုအမှန်တရားမှသမကောင်းဝမ်းနေစီရပါပဲခင်ဗျာကျွန်တော်တို့ဒုက္ခတွေအပါအဝင်အဘတော်မှရှိနေကြတဲ့လူတို့အလုံးကိုဘုရားတကယ်အလားရှင်မြတ်မှာကာကွယ်ဆွမ်းကြောတော်မူပါလို့ကျွန်တော်တို့နင်းစီနဲ့အမြဲကျွန်တော်တို့ဒုဝါစစ်ကောင်းမေတ္တာပို့တာလျာရှိနေပါလေခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကိုအီစလန်အဲ့တော့အခုလောလောဆယ်မှာတော့ဒီစာသင်ကျောင်းတွေလည်းပိတ်ထားတယ်မြန်မာစာသင်ကျောင်းတွေလည်းပိတ်ထားတယ်အရေးကြီးလာလို့ရှိရင်ဒုက္ခသည်တွေကိုဘယ်လိုများပြန်ပြီးတော့မှစောင့်ကြည့်မှုတွေနောက်ပြီးတော့စောင့်ရှောက်ပေးမှုတွေလုပ်နေတာတွေရောရှိပါလဲရှင
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်အစိုးရပါဝင်ဒီမှာရှိနေကြတယ်ကုလသမဂ္ဂအဖွဲ့အစည်းများဒီစက်လို့အော် IOM တို့ဒီအဖွဲ့အစည်းများအများကြီးရှိပါတယ်ခင်ဗျာနောက်တစ်ခုကတော့ကျွန်တော်ကတကူအတေးကကောင်းစုပင်ကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအဲဒီကဒုက္ခသည်စခန်းနဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ internet line ကျောက်ထောက်တာကို
က
ဲကျန်လေးပွင့်ပွားအတွက်တောင်းခွင့်ရင်တာပါခင်ဗျာအခုကာလကတော်တော်လေးစိုးရတဲ့အချိန်ကာလရောက်နေတဲ့အတွက်ဒီလူတို့အားနိုင်ငံတကာအဖွဲ့အစည်းနဲ့တော်လကောင်းနောက်တက်ဆိုင်ရာနိုင်ငံအဖွဲ့အစည်းနဲ့တော်လကောင်းအများဆုံးဆက်သွယ်နိုင်ရန်ဒီတခုခုဖြစ်ပေါ်လာမယ်ဆိုရင်ဆက်သွယ်အကြံကြားနိုင်အောင်ဒီ channel line ပွင့်ပွားအတွက်ကျွန်တော်တို့အတိအကျတောင်းခွင့်ရင်တာပါခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥယီဆလန်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ကျွန်မဆုမွန်ပါရှင
် VOA American အစံရဲ့စနေနေ့ညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြရတာပါရှင်အခုဆက်ပြီးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပေးပါမယ်တိုင်းဒေသတွေရဲ့အပါအဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားသားရမှာပါ Frontier မြန်မာကတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်မြန်မာတနိုင်ငံလုံးမှာရှိတဲ့ဒုခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါနိုင်ငံရဲ့နေဆက်ဒေတာတွေမှာပြည်ပခါတွေဖြစ်ပွားနေတာကြောင့်ထောင်ပေါင်းများစွာသောပြည်သူတွေကအိုးမဲ့အိမ်မဲ့ဖြစ်ရပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Haka Post နဲ့ဒိုးအတန်တို့ဟာချင်းပြည်နယ်အတွင်းငင်းချမ်းလုံကြုံတဲ့နေရာတွေကိုရှာဖွေဖို့အတွက်အချိန်ကြာမြင့်စွာနဲ့အဆင့်ဆင့်ထပ်ပြေးတင်ဆောင်ခဲ့ရတဲ့စစ်ပေးဆောင်တွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုကျွန်မကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ဒီတော့ငါကတုံးလေးဝချင်းလက်ဤရကဖန်မှုခတ်တုတ်ကန်အုံကိုချင
်း။အေးကရွာထဲမှာပဲခြေချပြီးနေတယ်။သူတို့ကြိုက်တာတွေကိုအကုန်ပေးရတယ်။မပေးရင်နင်တို့ကိုတတ်မယ်ပြစ်မယ်လို့ချင်းချောက်ခံရတယ်ပြီးတော့အိမ်ရှိမှလည်းမိုင်းတွေထောင်းထားတယ
်ကလေးငယ်ကိုခြိထားတယ်အသက်ငယ်ရွယ်သေးတဲ့ကလေးမိခင်လာလင်းပါကသူ့ရဲ့အတွေ့အကြုံကိုဒို့အတန်ကိုပြောပြခဲ့တာဖြစ်ပါတယ်သူမကလက်တလုံးမှာတော့ထန်တလန်မြို့နယ်တီကီးကျေးရွာမှာနေထိုင်ပါတယ်2019ခုနှစ်ကမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ဟာသူမတို့နေထိုင်တဲ့ပြည်တော်ကျေးရွာနားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အိမ်နောက်မှာတော့ကိုဝင်ဆောင်ထားတဲ့သူမဟာသူမရဲ့ခင်မသားသမီး၃ဦးနဲ့အတူကြေးရွာကိုဆွတ်ပြီးထွက်ပြေးခဲ့ပါတယ်
။ခမင်းစုခမင်းစုအဘွေတက်လက်ကန်စန်လုံ
းကြီးတော်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုအရင်သွားတယ်။ပြီးတော့အိန္ဒိယကနေတဆင့်မိစာရွာကိုရောက်လာတယ်။အိန္ဒိယမှာလည်းရွာ၄၅ရွာလောက်တော့ရောက်ခဲ့တယ်။၅လလောက်တော့ကြာတယ်။နောက်ဆုံးတော့နေဇက်ကနေမိစာရွာကိုဝင်တယ်။အဲ့ဒီမှာနေတော့ကအကူအညီထောက်ပံ့ပေးမှုတွေမရလို့ရှားတဲ့အလုပ်လုပ်ပြီးမှပဲနေရတယ်။ဒီကနားမှာရှိတဲ့ကြောက်တွေကိုတူးတဲ့နေရာမှာအလုပ်လုပ်တယ်ဒီလိုလုပ်နေတဲ့အချိန်မှာကလေးကမွေးခါစားပဲရှိသေးတော့ကလေးကိုကနားမှာထားပြီးအလုပ်လုပ်ရတယ
်မိစာချေးရွာပလဲဝမြို့နယ်ကနေမိုင်40ကျော်ဝေးတဲ့နေရာမှာတည်ရှိပါတယ်တိုက်ပွဲတွေကြောင့်ချေးရွာအများပြားကစစ်ဘေးရှောင်တွေကအဲ့ဒီရွာကို2018ခုနှစ်မှာရောက်ရှိခဲ့ပြီးရွာရဲ့အပြင်ဘက်မှာယာယီအိမ်တိဆောက်ခါနေထိုင်ကြပါတယ်မိစာချေးရွာမှာကုံပြင်းရွာပီထောင်ရွာကင်းတလင်းရွာရင်ခံဝရွာနဲ့ဆက်လိုင်ဝရွာကစစ်ဘေးဆောင်900ကျော်နေထိုင်ကြပါတယ်။ပီထောင်ရွာကနေစစ်ဘေးဆောင်လာသူကိုကျော်ဆန်းက
ကျွန်တော်တို့ပြည်တော်မှနေတုန်းကတော့တပတ်မနခါတုန်းခါလေးချိန်အဲ့လိုလာတယ်။အေးဖွဲ့ကကြောက်တော့ကကုနာပြုတ်တယ်လို့ပေါ့ဒီမေမဆွေရနဲ့ဆက်သွင်းမလို့ရဘူး။ဆိုပြီးမှဒီမြောက်လိုင်းနဲ့နွားလိုင်းမှာမိုင်းထောင်တယ်။မန်းထောင်တယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံဖက်မှာဒီတူနဲ့မှအဆက်တွေ့လို့မရတော့ဘူးဆိုတော့ကျွန်တော်တို့ပြည်တော်မှာဆက်လက်နေမယ်ဆိုတော့ဘာမှမထိုးတော့ဘူးအဲ့ဒါကြောင့်ကျွန်တော်ကကြောက်တာ
မြောင်းလိုင်းဆိုတာကသွားလာရခက်ခဲပြီးလူသာသွားနိုင်တဲ့လမ်းမျိုးဖြစ်ပြီးတော့နွားလန်းဆိုတာကတော့နွားလဲမောင်းနေလို့ရတဲ့လမ်းမျိုးဖြစ်ပါတယ်ရခိုင်တက်မတော်အေးအေးမှာပြောရေးဆိုခွင့်ရှိသူခိုင်သူခါကတော့ရွာသားတွေရဲ့ပြောဆိုမှုကိုညှင်းပယ်ပါတယ်
ဟုတ်ဒီအရတော့လုံးဝသတင်းအမှားတွေပဲเนาะကျွန်တော်တို့ကရွာသားတွေစီကနေပြီးတော့အဲ့လိုမျိုးဒီဈေးကားတွေဒီအာဓမတောင်းတွေဆိုတာကျွန်တော်တို့မှာလုံးဝမရှိဘူးเนาะဒီဟာကိုမဆိုကျွန်တော်တို့မှာတရားတန်ကြီးသေးပြီးတော့မှအဝေယူဖို့အတွက်ပဲကျွန်တော်တို့မှာဒါဟိုငံကြထားတာရှိတယ်တကယ်လည်းပဲအဲ့ဒီအတိုင်းပဲကျွန်တော်တို့ဒီလိုင်းနာကျင်းသုံးလောက်ဆောင်နေကြတာရှိတယ်ရွာသားစီကကျွန်တော်တို့ဘယ်ဟာတစ်ခုကိုမှကျွန်တော်တို့ဘက်ကနေပြီးတော့အဲ့လိုမျိုးဟိုအာဓမတောင်းတွေဆိုတာမရှိဘူးတကယ်လို့တရားရောက်ကတခုခုလုံးမယ်ဆိုလို့ရှိရင်ဟိုအသက်တည်းအထောက်အထားအခိုင်အမာနဲ့ကျွန်တော်တို့စီမှာလာပြီးတော့တင်ပြပါအဲ့ဒီ PC ရဲ့လက်ဆက်တံပိုးကိုကျွန်တော်တို့ပြန်ယူပေးမယ်ဆိုတာကျွန်တော်တို့ကဟိုအချင်းချင်းပြောထားပြီးသားရှိ ဘုံထောင်တာလုံးဝမရှိဘူးဗျကျွန်တော်တို့အဲ့ဒီလိုဒီရွာတွေထဲမှာဘုံထောင်တာတို့အဲ့ဒီလိုမျိုးကျွန်တော်တို့မှာလုံးဝမလုပ်ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီဒေသခံပြည်သူတွေဟာကျွန်တော်တို့ရဲ့ပြည်သူတွေဖြစ်တယ်နော်အဲ့ဒီပြည်သူတွေထိခိုက်မဲ့ကိစ္စဟိုတည်းကိုကျွန်တော်တို့အပြေးတိုင်းရှောင်ချတယ
်ဒေလာ
စေဘေးဆောင်တွေကမိစာရွာကိုရောက်ရှိလာပေမဲ့သူတို့ရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးစိတ်ပူပန်နေကြရပါတယ်။မိစာရွာမှာစေဘေးဆောင်တွေကိုဦးဆောင်သူတာဝန်ခံဦးထွန်းတန်းက
ဟုတ်ကဲ့အခုလက်ရှိရတော့ကျွန်တော်တို့ကစောက်ဝင်နေရေးပေါ့နော်။ဒီဆိုင်ကြီးကဆိုစောက်တော့ဒေနီယာမှာကျွန်တော်တို့ဒီအောက်ထက်ကဆိုလို့ရှိရင်ဝေလို့မရတော့ဘူး။ဒါမဲ့ကျွန်တော်တို့အိန္ဒိယနဲ့ဝေးတော့ဝေးတယ်ဒါမဲ့ကျွန်တော်တို့အိန္ဒိယမှာတယောက်စနှစ်ယောက်စဖားချာငါးတာတွားရင်းနဲ့တအိစနှိစလာပေါ်တော့အဲ့လိုမျိုးဝေးလာတာရှိတယ်ဒါမဲ့အိန္ဒိယမှာလည်းအများကြီးရောင်းလို့မရှိဘူးအများကြီးတော့ဝေးလို့မရဘူးအဲ့လိုမျိုးနဲ့ပဲလုပ်ပေးနေရတယ
်စေဘေးဆောင်တွေကလက်တလုံးမှာတော့အစားဝိနေရေးအတွက်မိစာကြေးရွာခံနေရဲ့အလုပ်ကိုင်းတွေကိုကူညီလုပ်ကိုင်းပေးနေတယ်လို့သူတို့ဘက်ကလည်းအပြန်အလှန်အားဖြင့်စားစရာတွေပေးတာတွေရှိတယ်လို့ဆိုပါတယ်ပလောဝမြို့နယ်အုပ်ချုပ်ရေးမှူးရုံးကတော့မိစာစစ်ပေးဆောင်တွေရှိတဲ့နေရာကိုစံအကူအညီနှစ်ခါပေးပို့တယ်လို့စစ်ပေးဆောင်တွေကဆိုပါတယ်။ဒါပေမဲ့လက်ရှိချိန်မှာတော့ပလောဝကနေစံအကူအညီထပ်မံမရရှိဘူးလို့လည်းသိရပါတယ်။အဲ့ဒီကြောင့်ကနေပတ်သက်ပြီးပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်က
ဝေဗီလာဝါလာဆန်းဦးစာကလေးကနေတက်ပွဲတောက်လျှောက်ဒီနေ့ရှိဖြစ်တော့အမဆန်းကတယ်လို့မရဘူးဝူဝါပေါ့အကုန်ဝင်ထွက်မရှိဘူးပေါ့။အဲ့တော့ကျွန်တော်စီမှာရိတ်ခါပေးစရာလုံးဝကိုမရှိတာစပေးဆောင်ကတော့ငပူဝဲသူတို့ကူညီပေးတာရှိတယ်အဲ့ရပဲသူကဆက်ပြီးနေရင်မြို့ပေါ်မှာမဖြစ်မနေလို့အတက်ဟာပဲကျွန်တော်ကဝင်းကူနေသူကတော့လက်ရှိကျွန်တော်စီမှာလက်ချံကိုမရှိတာတဲလို့ရတဲ့ဒီကအရင်နားပတ်ဝန်းကျင်ကရွာကလူရှိရဟာကိုသိမ်းတောင်းအဲ့လိုပြောတယ်ဆွေးချုပ်တို့ဘာလို့တော့မရှိဘူးဒီမှာရှိပြီးသားအကုန်ပြောင်းလို့မရှိတော့ဘူးဝေးပြောင်းအောင်ရှိတော့ရဲ့ဥရောရှိရဲ့ချင်းနှလုံးတစ်ထောင်သုံးလုံးတစ်ထောင်ပြည့်တယ်ဆန်ရှော့ချစ်စားပြီးတော့ကျိုးမိဖဆိုတော့သားသမီးလည်းတွေ့ရောဟောမိဖတော့ငတ်ခံတယ်ပေါ့သူရရအင်းနဲ့စင်ပြရတာအဲ့လိုတော့ချိုးကြည့်ရတော့ကြားတော့
မိစာကြည့်ရမှာလုံချုံရင်းနဲ့စားဝတ်နေအခြေအနေတွေကြောင့်အခြားနေရာကိုပြောင်းရွှေ့ဖို့အတွက်စစ်ပေးဆောင်တချို့ကပြည်နယ်အစိုးရဖွဲ့ကတာဝန်ရှိတဲ့သူတွေကိုကူညီတောင်းခဲ့ပါတယ်အစိုးရအဖွဲ့ကဒုတိယသမရဥဟိနရိဘန်ထီယူမွေးဖွားခဲ့တဲ့ထန်တလန်မြို့နယ်တိကီကျေးရွာမှာနေရာချထားပေးတဲ့အတွက်စစ်ပေးဆောင်စခန်းမှာအစည်းအဝေးထိုင်ပြီးတဲ့နောက်လူဦးရေ100ကျော်ကပြောင်းရွှေ့ဖို့သဘောတူခဲ့ပါတယ်။တိကီရွာကိုရောက်လာတဲ့အတွက်ငြိမ်းငြိမ်းချမ်းချမ်းနေရပေမဲ့လည်းစိန်ခေါ်မှုတွေကရှိနေပါတယ်။တိကီရွာကိုစစ်ပေးဆောင်ရမှာဦးဆောင်လာသူတဦးဖြစ်တဲ့ဦးကျော်စန်းက
လက်ရှိဒီမှာတော့ဒီမီးနဲ့ရေခက်ခက်ရှိတယ်ဒီကိစ္စရကဒီနီးလေတပန်နီပါလို့ရှိပြီမလားဆိုတော့ရေလေတပတ်ကျော်ပြီးမလာတယ်ဒီကလေးစီရေတူတွေ့ဆိုတော့အဝိဆောချေရအများကြီးရှိတယ်ဆိုတော့ဒီနီးလေဒီကလေးစီရေတူတွေ့ကြတော့ငက်ကောမလေးထားတဲ့ချိန်မှာမိမရှိတော့လေအဲ့ဒါကြောင့်အခက်ခဲရှိတယ်ဒီမနီရာတော့ပြောတယ်ဘာကြောင့်ပြောလဲဆိုတော့ဒီကျွန်တော်တို့ပလဝမြုပ်နေမှနေတော့ခါတော့စစ်ဖြစ်တယ်မန်တန်တို့ဘာလို့ကြားတယ်ဟိုမတော်ရဆိုတော့အမေလည်းထွက်လာတယ်ဒီမှာရောက်လာတာနဲ့ဘာမှအတိုင်တို့ဘာလို့မကြောက်တော့ဘူးပြီးတော့မှဒီစာဝိနေနဲ့ပတ်သက်ပြီးမှဒီမှာတော့ကိုကလေဒီအလို့တို့ဘာလို့လုံးမေဆိုတော့ဒီမှာအဆင်ပြေတယ်လေဆရာမဆိုတော့ဒီမှာရောက်တာနဲ့စေတော့ပြောတာပေါ့
တိကျရွာကိုစီပေးဆောင်လာတဲ့သူတွေအတွက်အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကဆန်အဝိထင်နဲ့စောင့်နေလှူဒန်းပေးပါတယ်အေးစမ်းတဲ့ရွာကိုရောက်နေပေမဲ့လည်းအဲ့ဒီနေရာမှာမနေချင်သူတချို့ရှိပါတယ်။သူကတော့ကြောက်ပလင်ကျေးရွာကအဖွားဝေးတဲ့ပါ။သူမမှာမိသားစုဝင်တွေတည်ဆုံသွားပြီဖြစ်တဲ့အတွက်လက်ရှိအချိန်မှာတော့ဆွေမျိုးတွေနဲ့အတူနေထိုင်ပါတယ်။ဖာဆို
တော့ဘောင်အင်းအာခွန်တော့အင်းဒီရိုးတပေးတ
ယ်။ကိုတည်တာကိုနေရာမဟုတ်တော့တွားရလာတာစားတော့ရတာအဆင်မပြေဘူး။ပြန်လို့ရရင်တော့ပြန်ချင်တယ်။ဟိုဘက်မှာလည်းအမျိုးတွေကြံသေးတယ်လေ။သူတို့ကလွမ်းတော့လွမ်းနေ။ဒါပေမဲ့ပြန်မရောက်နိုင်တော့ဘူးထင်တယ်။ဒီမှာပဲအသက်ဆွင့်ရတော့မယ်နဲ့တူတယ်။ကျမမှာအသက်ရှင်တဲ့သားတယောက်တော့ကျန်နေတယ်။သားကိုတွေ့ချင်တယ်အရန်တွေ့ချင်တယ်။ညာအိတ်လို့ရှိရင်တော့မှသူရှိတဲ့ဘက်ကိုပဲမျက်နှာလှည့်ပြီးအိတ်တယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Haka Post မှာကိုပါပွီ၊ Slime Delante ၊ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာကတင်ဆက်တဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ VOA American အတန်ရဲ့စနေနေ့ညမြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့ကိုရိုနာဗိုင်းရပ်စ်ကရက်နဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေအကြောင်းဆွေးနွေးကြမယ့်တိုက်ရိုက်လေလိုက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးအောင်ပါပါ။စောင့်မျှော်နားဆင်ပါရှင်။မင်္ဂလာပါရှင်။ View American တန်ရဲ့2020ခုနှစ်မတ်လ21ရက်စနေနေ့ညမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမတို့ဒီအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေကြောင့် VOA ရဲ့ဝန်ထမ်းတွေအများစုလည်းနေအိမ်တွေကနေပြီးတော့အလုပ်လုပ်နေကြတာမလို့ဒီကျမတို့ VOA ရဲ့ Radio နဲ့ရုပ်သံအစီအစဉ်တချို့မှာယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာကိုလည်းအသိပေးပါရစေရှင်။အခုဆက်ပြီးတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတက်ဆက်ပေးသွားချင်ပါတယ်။ဒီတဲ့ဗမာကတော့ဒီမြန်မာနိုင်ငံဒီကမ္ဘာနေရအတော်များများမှာပေါ့နော်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့ဒီငွေကြေးဈေးကွက်တွေမှာလည်းတိတိတသားထိခိုက်တာတွေကျဆင်းမှုတွေရှိနေတယ်စီးပွားရေးအပေါ်ရိုက်ခတ်မှုတွေကလည်းတိုးလာနေတဲ့အခါကျတော့ဒီမြန်မာနိုင်ငံလိုနေရာမျိုးမှာလည်းဒီဗိုင်းရပ်စ်ကူးစက်မှုတွေကမရှိသေးဘူးလို့ထုတ်ပြန်ထားတာရှိပေမဲ့လို့အခုလိုမျိုးဒီကမ္ဘာနေရအနှံ့မှာကပ်ရောဂါဘေးအဖြစ်နဲ့သတ်မှတ်ထားပြီးတော့မှဒီကြကြပြန့်ပြန့်ဖြစ်ပွားနေတဲ့ဒီကိုရိုနာကရက်တီကြောင်ပေါ့နော်ဒီစီးပွားရေးအပေါ်ရိုက်ခတ်မှုတွေဘာတွေရှိနေတယ်လဲမြန်မာနိုင်ငံမှာရောရိုက်ခတ်မှုကရောဘယ်လောက်ထိနောက်ပိုင်းမှာဆိုးလာနိုင်စရာတွေရှိမလဲဒီရိုက်ခတ်မှုတွေနည်းအောင်တာဝန်ရှိသူတွေအနေနဲ့ဘာတွေတုံ့ပြန်ကင်တွဲဆောင်ရွက်နိုင်မလဲဘာတွေပြင်ဆင်ထားနိုင်မလဲဆိုတာတွေကိုအဓိကဆွေးနွေးဖို့အတွက်ကျွန်မစီစဉ်ထားပါတယ်ဒီကနေ့ဆွေးနွေးပွဲမှာဒီပင်တိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူကတော့နှစ်ဦးရှိပါတယ်နိုင်ငံရေးနဲ့စီးပွားရေးလေ့လာသုံးသပ်သူဦးမင်းခင်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်ပါတယ်နောက်တဦးကတော့ဦးတေစာမောင်ဦးတေစာမောင်ကတော့ဒီငပ်ပလီကန်းကြီးက Pleasant View Resort ပိုင်ရှင်လည်းဖြစ်တယ်နောက်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတဦးပါဆိုတော့ကျမအရင်ဦးဆုံးဦးမင်းခင်ကိုဆွေးနွေးပေးစီချင်တာကတော့ဒီလက်ရှိဒီကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုတွေကတနေ့တခြားဒီပြန့်နှံ့မှုနှုန်းတွေကလည်းဒါကမ္ဘာနေရာနဲ့မှာတိတိတတ်တာကိုတိုးလာနေတယ်မြန်မာဒီဒေသအတွင်းဒီမြန်မာအိန္ဒိယချင်းနိုင်ငံတွေအပါအဝင်ပေါ့နော်အထူးသဖြင့်ဆိုတာတရုတ်နိုင်ငံမှာလည်းစဖြစ်ခဲ့ပြီးတော့ကူးစက်မှုအနှုန်းအများဆုံးနဲ့သေဆုံးမှုအများဆုံးကလည်းအဲ့လိုနေရာမှာရှိနေတာဖြစ်တယ်ဒါပေမဲ့မြန်မာနိုင်ငံလိုနေရာမျိုးမှာဒီရောဂါမရှိဘူးလို့ပြောလက်ရှိအထိပေါ့နော်အတိပြုထားတာမရှိသေးပေမဲ့လို့လည်းဒီရောဂါပြန့်ပွားမှုကူးစက်ခံရမှာကိုစိုးရင်ရတဲ့အခြေအနေတွေเนาะကြိုတင်ကာကွယ်ဆောင်ရွက်မှုတွေလှုပ်ဆောင်နေရတွေရှိတဲ့အခါကျတော့ဒီထဲမှာဆိုလို့ရှိရင်ဥမာခီးသွွာလာမှုတွေကိုကန့်သတ်လိုက်တာလင်းခီးစင်တွေဟိုဖျက်သိမ်းလိုက်ရတာမျိုးတွေနောက်နေဆက်ဂိတ်တွေပိတ်လိုက်ရတာမျိုးတွေနောက်အထူးသဖြင့်မြန်မာနိုင်ငံဆိုတာကတရုတ်နိုင်ငံနဲ့ထိဆက်ပြီးတော့မှစီးပွားရေးလုပ်ငန်းတွေဟိုအများအပြားလှုပ်ဆောင်နေရတာဆိုတော့အခုချိန်မှာဥမာစက်ရုံပိတ်ပစ်လိုက်ရတယ်ရှိတယ်ဆိုတဲ့အခြေအနေမျိုးတွေရှိနေတဲ့အခါကျတော့ဒီလက်ရှိအခြေအနေမှာဒီကိုရိုနာဗိုင်းရပ်စ်ပိုးဒီဖြစ်ပွားနေတဲ့ကရက်တွေကြောင့်မလို့မြန်မာနိုင်ငံမှာရောစီးပွားရေးအရဘယ်လောက်အထိဟိုရိုက်ခတ်မှုတွေရှိနေတယ်လဲဆိုတော့အရင်ဆုံးဦးမင်းခင်ဆွေးနွေးပေးပါလားရှင
့်ဟုတ်ကဲ့အခုကျွန်တော်တို့ဒီ novel coronavirus ပေါ့နော်ဒီ coronavirus အဖြစ်ကြောင့်ဟိုလာဒီကမ္ဘာလုံးမှာဟိုလာကမ္ဘာကရောဂါကြီးဖြစ်နေပြီဖြစ်နေတော့ကျွန်တော်တို့နိုင်ငံမှာတော့အတွေ့အသေးဘူးလို့ပြောရမှာပေါ့နော်မရှိဘူးဆိုတာလေအဲ့တော့ဒါနဲ့ပတ်သက်လို့လူကြီးရေးစီးပွားရေးကအဆအဆအရရာထိခိုက်နေတာတော့သိကြတယ်တကယ်တော့ကျွန်တော်တို့ဆရာဘယ်တော့ကလေးကဆက်ထိခိုက်နေပြီလဲဆိုတော့တရုတ်မှာတရုတ်နိုင်ငံမှာဒီယောဂဆက်ဒီပိုးဆက်ပြီးကူးဆက်ပြီးတော့ယောဂဆက်ဖြစ်ကလေးကကျွန်တော်တို့ကိုထိခိုက်နေတယ်အဲ့တော့ထိခိုက်တာမှာသူမြင်သားတဲ့အပိုင်းနဲ့အလွယ်တကူမမြင်သားတဲ့အပိုင်းနှစ်ပိုင်းရှိပါတယ်အလွယ်တကူမြင်သားတဲ့ထိခိုက်မှုတွေကတော့ဒီမှာတကယ်တည်းနေစားကိုကာကွယ်ရေးပေါ့ကျွန်တော်နိုင်ငံစီးပွားရေးရဲ့ဒီနိုင်ငံရဲ့ကုန်သွယ်မှုပမာဏရဲ့၄ဘုံ၃ဘုံလောက်ကိုရှိတဲ့နေစားကုန်သွယ်ရေးမှာလာပြီးတော့ဒီမှာတည်ထိုင်ပါတယ်နောက်မြန်သာထင်သာရဲ့ပိုင်းကအခုလည်းအထည်ချုပ်တည်နောက်ပြီးတော့ဒီခီးသွွားလုပ်ငန်းတွေပေါ့နော်ဒီလိုရောအဖော်ပိုင်းရောဒီဘခီးသွွားလုပ်ငန်းပေါ့နော်အ တော့ပိုက်ဆိုရင်ပြည်တွင်းခီးသားလုပ်ငန်းတော့ချိတ်ခိုက်တယ်။နောက်ပြီးတော့အခုကျွန်တော်တို့ဒါကိုကြိုတည်ပြင်းတဲ့အနေနဲ့လူစုလူဝေးတွေကိုဟိုထိန်းချုပ်ရတဲ့ခါကျတော့ဟိုလူတွေအပြောင်းအလဲနဲ့ထိခိုက်မှုကဒီဖျားပွဲတော်တွေနော်တခြားဟိုအချိန်ကလည်းကျွန်တော်တို့စီမံပွဲတော်ရပြီကိုအဲ့တော့ဒီပွဲတော်တွေကိုအားကိုးပြီးတော့ဟိုစိုက်ချိန်ပြိုးချိန်အလုံးမှာဟိုသူရှာရတဲ့ဟိုအောက်ခြေလူဒန်းသားတွေပေါ့နော်အဲ့ဒီလူဒန်းသားတွေအများကြီးဟုတ်ကြည့်ခိုက်တယ်ဒါပေမဲ့ဒါကိုပြောနေတယ်ဒါပြတရားကိုဘယ်လိုကြိုက်ခဲ့ဖြစ်ရှင်းမလဲဆိုကိစ္စလေးကျွန်တော်တို့လည်းလည်းဆောင်းမတွေ့သေးဘူးအဲ့ဒါအပြင်စီဝါရေးတိုင်းပြည်စီဝါရေးတရားလုံးကိုမျိုးမျိုးစုံနဲ့ပေါ့တိုက်ရိုက်တော့၎င်းစေဝိုက်တော့၎င်းနော်ထိခိုက်တာလည်းရှိနေပါပြီနော်အဲ့ဒီထိခိုက်တာမှလေဒီပြောကြရရှိတာကဒီယောဂပုံကုသမှုဒီ COVID-19 ယောဂဖြစ်ပွားတဲ့အပေါ်မှာနော်ပဲလို့ရှိနေတုံးတက်ပြီးတော့ပြင်ဆင်မလဲနော်မကြောက်တတ်ကြဘူးကျွန်တော်တို့မှညာတော့ဖြစ်မကြောက်တတ်ဘူးဆိုတာကနော်ပဲလို့ကြောက်ရမလဲဘလောက်ထိကြောက်ရမလဲဘာဒီကြောက်ရမလဲဆိုတာကိုစီးပွားရေးလောကအပါဝင်နော်ဒီပေတီတီကန္ဓာဒီဒီကကိုအချက်ပိုက်ထိပေါ့နော်လုံးတော့မချင်းနိုင်ဘူးမချင်းနိုင်ရဘူးလို့ကျွန်တော်ယူဆတယ်နော်အဲ့တော့အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့ဟိုဖြစ်ရအောင်တုံ့ပြန်မှုလို့လေဘာတွေဖြစ်လာနိုင်လဲပေါ့နော်ဘာတွေဖြစ်လာနိုင်လဲဆိုတဲ့ပုံမှာလေလက်တွေ့ဟိုအခြေအနေကိုပထမဆုံးနော်အမြန်ဆုံးနဲ့ပထမဆုံးတည်အောင်လုပ်ဖို့လိုပါတယ်
ဟုတ်ကဲ့ပါဆရာဒါနောက်ပိုင်းမှာကျွန်တော်တို့ဆွေးနွေးခြင်းပါတယ်ဆရာထောက်ပြတယ်လို့ပေါ့နော်မကြောက်တတ်ကြတဲ့အခါမှာချုပ်တင်ပြင်ဆင်မှုတွေကလည်းအားနည်းနိုင်ပါတယ်ဒီအခါမှာပို့ပြီးတော့ရိုက်ခတ်မှုတွေနောက်ပိုင်းမှာပိုဆိုးလာနိုင်ပွဲရှိမယ်လို့လည်းထင်ပါတယ်ဆိုတော့ဘယ်လောက်ထိဆိုးလာနိုင်ပွဲရှိသလဲဆိုတာတွေဒီအပေါ်မှာဘယ်လိုကင်တွယ်တင့်တယ်လဲဆိုတာတွေကိုလည်းနောက်ပိုင်းမှာဆွေးနွေးပေးစေခြင်းပါတယ်အခုကျွန်မဟိုဥတီစားမအောင်လို့လည်းတစ်ချက်မေးခြင်းပါတယ်ဥတီစားမအောင်လက်ရှိမှာလည်းဒါခီးသွွားဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုကိုယ်တိုင်လုတ်ကင်နေတဲ့သူတယောက်ဖြစ်တဲ့အခါကျတော့အခုဒီကိုရိုနာဗိုင်းရပ်စ်ဆက်ပြီးတော့တရုတ်မှာဒီဇင်ဘာကစတွေ့ရဲနောက်ပိုင်းမှာအခုနိုင်ငံတွေကိုပြန်လာတယ်ဆိုတော့အဲ့ဒီအခြေအနေကစပြီးတော့အခုမြန်မာနိုင်ငံမှာလက်ရှိဒီခေါတန်နဲ့ခီးသွွားလုပ်ငန်းမှာပေါ့နော်တိတိတသားအပြောင်းလဲဒီရဲ့ကိုရိုနာကြောင့်မို့လို့ဒီဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်မို့လို့ရိုက်ခတ်မှုပေါ့ဗောတိတိတသားအပြောင်းလဲဘာတွေတွေ့ရလဲဥတီစားမောင်တို့လုပ်ငန်းထဲမှာကောဟိုအပြောင်းလဲပေါ့နော်ဒီဟိုလှုပ်လိုက်ရတာမျိုးတွေဘလို့အခြေအနေတွေရှိတယ်လဲဆိုတော့နည်းနည်းတော့ပြောပြပေးပါရှင
်ဟုတ်ကဲ့ဒီအခုCOVID-19 နဲ့ပတ်သက်လို့ပေါ့နော်အဲလွန်ခဲ့တဲ့ဒီဇင်ဘာလလောက်ကတည်းကစပြီးတော့ကျွန်တော်တို့စီမှာအဲအရင်ဆုံးဒီ reservation တွေပေါ့နော်အဲ့ဒါကြီးကစပြီးတော့ဟိုကြာလာတာပေါ့နော်နောက်တစ်ခါပြီးတော့မှအခုတက်တလုံးမှာတော့ပြင် cancellation တွေဖြစ်လာတယ်တက်တာတွေတော်တော်များလာပါတယ်အဲ့တော့ဟိုနိုင်ရှင်ပြီးပြောရမယ်ဆိုလို့ရှိရင်မနစ်ကဒီလိုအချိန်မှာဆိုရင်ကျွန်တော်တို့စီမှာအဲရှိတဲ့ဒီဧည့်သည်ဝင်ရောက်မှုနှုန်းရဲ့တဝက်လောက်ကိုခုဒီလာထဲမှာကြာသွားပါတယ်။နောက်လာမယ့်လဆိုလို့ရှိရင်လည်းပဲအဲဒီအပီလအရင်တော့ဆိုရင်တော့ကျွန်တော်တို့ဒီတင်းညံကာလပေါ့ခင်ဗျာ။အဲ့တော့ဟိုတယ်နဲ့ခီးတွက်လုပ်ငန်းတွေအတွက်တကယ်ဟို peak ဆိုတဲ့အနေအထားမျိုးကနေပြီးတော့မှအခုရုတ်တရက်ဒီလိုကဘာနဲ့ရှင်ပြီးဖြစ်တဲ့ဒီယောဂကတ်ဆိုးကြီးချောင်းမှုလို့ဒီရိုက်ခတ်မှုဟာအင်မတန်ကိုဟိုကြီးမားပါတယ်။အခုဆိုရင်ကျွန်တော်တို့အပီလမှာဆိုရင်20ရက်လောက်ထိပဲကျွန်တော်တို့ဧည့်တယ်ရှိပါတော့လေအဲ့ဒီနောက်ပိုင်းဧည့်တယ်ကျွန်တော်တို့မရှိတော့ပါဘူးဆိုတော့အဲ့ဒါတော့အဓိကထင်တာနေတာရှိကြုံပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့
โอเคဟိုအထူးသဖြင့်ဆိုလို့ရှိရင်နောက်ပိုင်းမှာလည်းဒီကဘာလက်ခီးသွွားတွေလာကြတယ်ဆိုလို့ရှိရင်လည်းအာရှနိုင်ငံတွေကများတာအထူးဖြင့်တရုတ်နိုင်ငံသားတွေကအများစုဆိုတာမျိုးဖြစ်လာတယ်ဒါပေမဲ့အခုဒီကိုရိုနာကြီးဖြစ်လိုက်တဲ့အခါမှာတော့ဒီဗိုင်းရပ်စ်ကြောင့်မလို့အဲ့ဒါလည်းတိတိတသားကျဆင်းသွားတာတွေဖြစ်လာမယ်လို့ထင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ်
ဟုတ်ကဲ့အဲ့တော့ဆောစောလုံးကဆရာဦးမင်းခင်လည်းပြောသလိုပဲဒီကြိုတင်ပြင်ဆင်မှုအပိုင်းနေပေါ့နော်ဒီယောဂကအခုလက်ရှိမှာတော့ဆောစောကပြောတဲ့ဒီဟိုတယ်နဲ့ခီးသွွားလုပ်ငန်းလိုနေရာမျိုးတွေနေဆက်ကုံတွယ်ရေးတွေဒီဆက်ယုံလုပ်ငန်းတွေမှာထိခိုက်မှုတွေကတော့အခုချိန်မှာတိတိတသားမြင်လာရပြီဆိုတော့ဒီဥစ္စာကဘလောက်ထိထပ်ပြီးတော့ဒီအချိန်တွေကိုဟိုမမကန်ကန်ထိမ့်ကြည့်ပြီးတော့မတုံ့ပြန်နိုင်မှုဆိုရင်ဘလောက်ထိဆိုးသွားနိုင်တယ်လဲဆိုတဲ့အပေါ်မှာလည်းဆရာဦးမင်းခင်ကနည်းနည်းဆက်ပြီးတော့ဆွေးနွေးပေးပါရှင့်
လို့တော့လည်းအလားလာကြီးလို့ကျွန်တော်တို့မြင်နေရပြီ။ဟိုကုလကကျော်တဲ့ခရီးပွဲတော်အောက်ခြေလူသားသားတွေနောက်ပြီးတော့ကုလအထယ်ကျုပ်အပါဝင်ဆက်ရုံလုံရုံကြီးကအလုံးသမားတွေဟိုဒုက္ခရောက်တာကနောက်ဆက်ပြီးမှစီးပွားရေးလူမှုရေးပ တက်တယ်လိုက်လာနိုင်တယ်နောက်တစ်ခုရှိတာကကျွန်တော်တို့ပြောတဲ့စကားတစ်ခုရှိတယ်ဘူဟန်နဲ့ဆိုတဲ့ယောဂါကပူပန်နဲ့ယောဂါကုဒါကမကြောက်တတ်တာပေါ့ဟုတ
်ကဲ့
အဲ့ဒီကတစ်ခုရှိတယ်ပူပြီးတော့ဟလာဟိုလိုအပ်တာလည်းပူပြီးတော့တုတ်ပြတာမျိုးရှိတယ်လို့တနေ့ကဒီပေါ်မှာဟိုအများထုတ်တယ်ပြောစီဝါရှာလာရောဒီလိုလိုနဲ့ဟိုခုအမြင်ချင်းချင်းနဲ့ပေါ့လေချင်းချင်းနဲ့အကျိုးများထုတ်တာလည်းရှိနိုင်တယ်ဒါကကျွန်တော်တို့စီဝါရည်တွေမကဘူးတခြားကံကြလေးဒီချင်းချင်းနိုင်ငံရေးတွေမှာလည်းရှိနိုင်တယ်ဆိုတော့အဲ့ဒီအန်ဒီရီတွေကျွန်တော်တို့ဆွေးနွေးနေတယ်ဘယ်လိုလုပ်ရတော့လဲဆိုတော့ဟိုရှေ့လျှောက်ကိုနော်ကျွန်တော်တို့ကဘယ်အခြေအနေခုနကပြောသလိုအခြေအနေအမှန်ကိုကြည့်ပြီးတော့အဲ့ဒီပေါ်မှာနော်ပဲလို့ထိတိုင်းမလဲတွေ့ရမှာစိုးနိုင်တဲ့အခြေအနေကတော့ဟိုတော်တော်ခံမှန်းခဲ့တယ
်ဟုတ်ကဲ့
ဆက်ပြီးတော့သူများတွေဖြစ်နေတဲ့အခြေအနေနော်ကျွန်တော်တို့ကဖြစ်လာရင်တောင်းမေးညောင်းမေးမကြင်နိုင်ကျွန်တော်တို့ရဲ့အားလေးဖြစ်ပြီးကြောက်ပို့ပြီးတော့ထိုးလာနိုင်တယ်အဲ့ဒီအလေးအနီကျွန်တော်တို့ရှိနေပါတယ
်ဟုတ်ကဲ့ပါရှင်အကျွန်တော်တို့အခုတိုက်ရိုက်လေးတိုင်းမှာပါဝင်ဆွေးနွေးဖို့အတွက်ပါဝင်ဆွေးနွေးခြင်းတဲ့သူတွေခေါ်ထားတာကိုလည်းကျွန်တော်တို့အလှည့်ပေးခြင်းပါတယ်အခုအရင်ဆုံးကိုပိုင်းတော်ချီလာမသိဘူးရှင်ကိုပိုင်းတော်မော်လမြိုင်ကနေပြီးတော့ပါဝင်ဆွေးနွေးခြင်းတယ်လို့ပြောထားပါတယ်ကိုပိုင်းတော်ရှိပါလား
ရှိပါတယ်ဗျာရှိပါတ
ယ်ဟုတ်ကဲ့ကိုပိုင်းတော်ရှင်ကျွန်တော်တို့အခုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့မြန်မာနိုင်ငံမှာဒီရောဂါပိုမတွေ့သေးဘူးဆိုပေမဲ့လည်းစီဝါရေးရရိုက်ခတ်မှုတွေတော့ရှိနေပြီလားပေါ့နော်ဘယ်လောက်ထိရှိနေသလဲကိုပိုင်းတော်ရောဘယ်လိုထင်ပါလဲဗာမြန်ပါဝင်မိနေဆွေးနွေးခြင်းပါလဲရှင
်ဟုတ်ပါတယ်ကျွန်တော်နိုင်ငံနဲ့ကြည့်မယ်ဆိုရင်စီဝါရေးနဲ့လက်တော်ထိခိုက်တာရှိလို့တစ်ဖက်ကလည်းဟိုတောင်းမီလောက်တောင်းကြောင်လက်ကမောင်းဆက်လို့ပေါ့မှာစံတယ်မှတ်တယ်50လောက်ဖြစ်မှစားကို300ရောက်လို့ရအောင်500ရောက်လို့ရအောင်တစ်ဖက်ကလည်းအဲ့ဒါမျိုးဖြစ်လာတယ်အဲဆေးရနေတဲ့လက်တပ်ဖို့မှုနဲ့ကြည့်မယ်ဆိုရင်လည်းဒီလိုဒီသားတွေအကောရောက်တဲ့တိုင်းတန်တွေဆက်ဖို့မှုတွေမရှိနိုင်ဘူးတိုးနေနေဆိုတဲ့ဒီချိန်ကြီးအရင်တော့ဖြစ်ပြီးပြိုင်တာပုံစံကိုအကောအထားပြရနေဒါတော့လေသားမျိုးပေါ်ပဲရှိနေတယ်ဟိုနိုင်ငံတော်အနေနဲ့ရုပ်ပေါ်ကာလအချိန်မှန်ကျတဲ့မျိုးတခြားနိုင်ငံလေးဒီပေါ်တော့မဆိုဘူးလို့ပြောနိုင်ငံတော်ပြဒီရုပ်ပေါ်ကာလကိုရိုနာဗိုင်းရပ်စ်ကမြေအောင်ဘီရဲ့လက်ချီပြီးတော့ဘလောက်ထောက်တော့မယ်နိုင်ငံတော်ပြည်နယ်ပြည်ညာမျိုးတွေရှိတယ်ဒီနိုင်ငံမှာကြတော့မြန်မာနိုင်ငံမှာကြတော့ဒီနေသားမျိုးမရှိကြတော့ဒီလိုမှလည်းတော်နဲ့ကိုယ့်ရဲ့တပ်ဝန်ကြီးမှရှိတဲ့အမြင်လောက်ပညာမြင်လောက်နဲ့ဟောကောက်ကိုတမှုတည်နေရတယ်အဲ့တော့မလုံလောက်တဲ့တိုင်းကတခုဖြစ်နေလို့မြင်ပါတယ်စီးပွားရေးနေကြဆိုကိုယ်တိုင်နဲ့ပြည်နေမှာဟိုစားသုံးစုံတော့ခြေကံလူတန်းစားစားတော့ကိုယ်တိုင်ဆန်စီဖေးစားဒီချက်ပေါ်နဲ့တိုက်ရှိတာတချို့နေရာမှာဆိုတော့လေးခုန်တက်သွားတယ်တစားနဲ့စားဖြစ်သွားတာမျိုးရှိတယ်အဲ့လိုမျိုးဟိုဆိုးရတဲ့ကံလေးဘယ်လိုများထိချုပ်ပြီးတော့ဖြစ်စေဒီမှာပတ်ပူနေပတ်ပူနေရတယ်နိုင်ငံတော်ကနေပြီးတော့ကျန်တဲ့ရောင်းချမနေတာမျိုးတွေစီစဉ်ပေးပြတော့မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကိုပိုင်းတော်ကျေးဇူးအများကြီးတင်ပါတယ်အခုလိုဆွေးနွေးပေးတာဒါကတော့စစောတုန်းကလည်းဆရာဦးမင်းငယ်ထောက်ပြတယ်လို့ပဲကြိုတင်ပြင်ဆင်မှုကင်တွယ်မှုဘိုင်းမှာအားနေတယ်ဆိုတာကိုဟိုမြင်တဲ့သဘောလည်းရှိပါတယ်နောက်ဒီမှာကျမတို့စီကိုဒီ Facebook ပေါ်မှာလာပြီးတော့ comment ရေးထားတဲ့သူတွေပေါ့နော်အဲ့ထဲမှာလည်းတယောက်ကပြောပြလို့ဆိုရင်တော့ Corona Virus ကပ်ရောဂါကြားရောက်တာကြောင့်မလို့တဲ့စီးပွားရေးထိခိုက်ကျဆင်းလာမှာကတော့အသေးချာဖြစ်လာမှာပါတဲ့သူကတော့အခုဖြစ်နေတယ်တော့မဟုတ်ပဲနဲ့ဖြစ်လာမှာပါတဲ့အခုလောလောဆယ်တောင်မှပဲစီးပွားရေးလက္ခဏာတခုဖြစ်တဲ့ကုန်စည်နှုန်းတွေမတန်တဆတက်လာတယ်လို့ပြောပါရတယ်။ဖီချန်ကပြောသည်တဖြည်းကို2800ကျပ်ဖြစ်နေပါပြီ။ဆိုတော့ဒါနေစဉ်လူတွေရဲ့နေစဉ်နေထိုင်မှုတွေမှာဒီစီးပွားရေးအရာထိခိုက်မှုတွေရှိနေတယ်ဆိုတော့ကိုဆွေးနွေးထားတာပါ။ဒါပေမဲ့နောက်တစ်ဦးကတော့ဖားရှာငါးရှာစားလို့ရပါတယ်။နာဂစ်တုံးကလည်း DSA တကောင်ပြောခဲ့တယ်လို့ပေါ့ဒိုးပြည်သူကထုံနေပါပြီတဲ့။နောက်တစ်ယောက်ကကြတော့အရိယာမေတော်ကြီးရှိနေတယ်။နောက်ပြီးတော့နိုင်ငံခြားသားအကြံပေးအယောက်90လောက်ကိုဒေါ်လာနဲ့ပေးပြီးတော့ခံထားတာစီးပွားရေးကတိုးတက်လာဖို့ပဲရှိတယ်။နောက်ပြီးတော့စီးပွားရေးပညာရှင်ကြီးကွီဖြိုးလည်းရှိတယ်လေတဲ့။ဘာကြောင့်ထက်ကြောက်စရာရှိသလဲတဲ့ဆိုပြီးတော့ဒီနောက်ပိုင်းဟိုရေးထားတဲ့နှစ်ယောက်ကတော့တယောပြီးရေးပုံလည်းရပါတယ်။အရိယာမေတော်ကြီးဆိုတာလည်းဘယ်သူဟိုသူအတိတ်ကရည်ညွှန်းကျင်တယ်တော့ကျွန်မမပြောနိုင်ပါဘူးမပြောတတ်ပါဘူး။အစိုးရအနေနဲ့သူတို့အနေနဲ့ကတော့ဒါထိထိရောက်ကံပြွယ်မှုမရှိဘူးဆိုတဲ့ပုံစံမျိုးနဲ့ယူဆပြီးတော့တယောရေးပုံရတယ်လို့ထင်ပါတယ်။ဆရာဦးမင်းခင်ကိုကျွန်မဒီ comment အနေနဲ့ရောဆက်ဆက်ပြီးတော့ဖြေပေးစေချင်တာကအခုလက်ရှိဒီကိုင်းတွယ်မှုတွေမှာဒီထက်ပိုပြီးတော့ထိရအောင်ပေါ့နော်ဟိုဆဆောကသောရရှင်လည်းပြောသွားတယ်ဖြီးဒီကိုင်းတွယ်မှုဘိုင်းမှာချိုးတင်ပြင်ဆင်မှုဘိုင်းအားနေနေတာတွေဒါတွေမှာပိုပြီးတော့ထိရောက်ရောက်အချိန်လေးကစိုးလာနိုင်နေဆိုတော့ခံမှန်းလို့ရနေပြီဒီလိုနေထားမျိုးမှာဘယ်လိုချိုးတင်ပြင်ဆင်မှုတွေနဲ့တုံ့ပြန်ကိုင်းတွယ်ဖို့လိုအပ်တယ်လို့ထင်ပါတယ်ဆရာ
ဒီရမှာကျွန်တော်တို့အစိုးရ ဘယ်လိုစဉ်းစားပြီးဘယ်လိုလုပ်နေလဲဆိုတော့ဒါပဲတိတော့ဟိုရှင်းနေလို့လာပါတော့အဖေကဒုတော့အောင်သူတို့ပူပန်နေဟလာအာထုတ်တယ်ဆိုတာတော့ကျွန်တော်တို့ပြင်နေရတယ်ဆိုတော့ဟိုခါလိုက်မဖြစ်ဘူးတာဒီတော့ကျွန်တော်တို့ကဖြစ်တယ်ဒါဌာနဆိုင်ရာရဲ့ဥစ္စာပါပေါ့နော်ဒါနဲ့အခက်အခဲရပါလို့ဆိုရန်လျားပဲကျွန်တော်တို့ရန်လျားကိုလုံးလုံးမပြောင်းနိုင်တဲ့အခါကျတော့ထိရောက်မှုကအားခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုဘယ်လိုအစိုးရကြော်ထားမလဲဆိုတာကဒီနေရာမှာအရေးကြီးဆုံးနေကုန်မယ်ဆိုတော့တကယ်တမ်းဒေသကိုရှင်းမယ်ဆိုရင်တော့ဟိုတီအိုဒီတွေဟိုလာကျွန်တော်တို့ဒီနေရာရပိုင်းနေတဲ့လက်တွေဘာဖြစ်နေတယ်ကျေတွဖြစ်နေတာကိုဘယ်လိုတုံ့ပြန်မလဲတုံ့ဘာကိုဦးစားပေးမလဲဒါတွေကပို့ပြီးတော့အရေးကြီးပါတယ်အဲ့တော့ချုပ်ပြောလို့ရှိရင်လုပ်တွေကပုံသားလေးအစိုးရကဖောက်ခက်နိုင်ပြီးတော့လုပ်တယ်အဲ့လိုဖောက်ခက်နိုင်ပြီးတော့ခုနအတောပြောသွားတယ်ဟိုကျွန်တော်လူမျိုးတွေနဲ့ကျွန်တော်တိုင်းပြည်သားတွေအနေနဲ့ဟိုခဏနေရှိတယ်ဆိုတာအမှန်နဲ့အဲ့ဒီလိုအခြေအနေကြီးပုံမှန်မူတည်ပြီးတော့နော်ဟိုလဲပတ်နိုင်လို့ပေါ့နော်အဲ့ဒါကိုအားထုတ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာ
နောက်တစ်ခုပြောချင်တယ
်ဟုတ်ကဲ့ပြောပါဆရာပြောပါကြော
ဟုတ်ကဲ့နောက်တစ်ခုပြောချင်တာကခုနတက်ရောက်မှုဒီမှာကျွန်တော်တို့ဖြစ်နေတာရှိတယ်ကျိုးတင်တာဝဲတဲ့ကိစ္စဥပမာနှာခေါင်းစီးပေါ့ max ပေါ့နှာခေါင်းစီးဆိုရင်လက်ကို1500တန်းကအခု3000ဖြစ်သွားပြီသိချာနေရအောင်နော်ဆောင်းစီးဆောင်းစီးပုံမှန်တန်း1500ဒီကတည်းကလေးစီးရောင်းဝယ်ဖြစ်တာကတန်း4000-5000ဖြစ်သွားတယ်ဒါကနမူနာပေါ့နော်စီးပွားရေးရဟိုအမြတ်ထုတ်ဖို့ကြိုးစားလေးဟာဒီပေါ့ဒါမျိုးတွေကိုကျွန်တော်တို့ကတစ်ဖက်ကကာဝယ်ဖို့ဒီကြိုးပြီးပြစ်ဖို့ကိစ္စမှာဒီလိုလေးဖြစ်နေတယ်ဆိုတာကိုကျွန်တော်သိနေတယ်ဒီနှာခေါင်းကြီးတွေကစမ်းမကြီးဝန်ထမ်းတွေတကယ်ဖြည့်တန်းတိုက်တော့ဝင်မယ်စမ်းမကြီးဝန်ထမ်းတွေတွေ့ဟိုမရှိမဖြစ်ဆိုတာကိုကြိုးကင်ကာဝယ်ဖို့ခုနကစီးပွားရေးပါရီကဏ္ဍအလေးကြီးမှာဟိုအမြတ်ထုတ်တာနဲ့အရင်ကြီးနဲ့မြတ်ထုတ်တာနဲ့ဟာလေးကိုကျွန်တော်တို့ဟုတ်လက်အခြေအနေကိုသိနေပြီးတော့တုံ့ပြန်လိုက်လို့အင်တန်ရေးကြည့်ပါလေ
ဟုတ်ကဲ့ပါဆရာဒီအမေရိကန်လိုနိုင်ငံကြီးတွေအပါဝင်ပေါ့နော်ဒီဒီအခုလက်ရှိဒီယောဂဖြစ်ပွားနေတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လည်းစီးပွားရေးကြက်ကကြီးတဲ့အခါကျတော့ရိုက်ခတ်မှုကကြီးတဲ့အခါကျတော့အရေးပေါ်ကော်မတီတွေဖွဲ့အရေးပေါ်ဟိုတုံ့ပြန်ကင်တွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့မှဒါသမရတွေကိုယ်တိုင်ညွှန်ကြားချက်တွေထုတ်ပြီးတော့မှထိရရောက်လုပ်နေတာတွေကတော့ဒီနိုင်ငံတွေမှာတော့ရှိတာပေါ့နော်မဘိုးဘန်ကနေပြီးတော့မှအတူနှုံးတက်မှတ်နှုံးတွေချပေးလိုက်တာအပါအဝင်အရေးပေါ်ချင်းနေကြတယ်ဆိုလို့ရှိရင်လည်းစောစောကဆရာဦးမင်းခင်ပြောပြတယ်လို့ထောက်ပြတဲ့အချက်တခုလို့ပေါ့အခုဆိုရင်နှာခေါင်းစီးတွေဈေးတက်သွားတယ်ဆိုတဲ့ဟာမျိုးတွေကုန်စည်နှုံးတွေဈေးမတက်အောင်ဒီနိုင်ငံတွေမှာတော့ပြန်ပြီးတော့ထိန်းကြီးပေးထားတာတွေဒါမျိုးတွေအရေးပေါ်ချင်းနေကြပြီဆိုလို့ရှိရင်အဲကိုဒီ consumer ဒီစားသုံးသူတွေအတွက်ဟိုအဲ့လိုလှုပ်ချင်တိုင်းလှုပ်လို့မရတဲ့အခြေအနေဟန်တာထားတွေရှိတဲ့အပြင်ကိုပဲဒီအစိုးရကနေပြီးတော့မှဒီဈေးကွက်ကြီးရက်မသွားအောင်ပြည်သူတွေကိုဘယ်လိုထောက်ပံ့ပေးနိုင်မလဲငွေကြေးလက်ထဲကိုဘယ်လိုထည့်ပေးနိုင်မလဲဆိုတာတွေကအစားဒီနိုင်ငံတွေမှာတော့ထိရောက်ကင်တွယ်နေတာတွေရှိတာပေါ့လေဆိုတော့ကျွန်တော်ဟိုဦးတည်စားမအောင်လဲတစ်ချက်မေးချင်ပါတယ်ဒီဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမှာဟိုအခုလိုမျိုးဒီလိုမျိုးလုပ်ငန်းတွေမှာလက်ရှိအခြေအနေမှာ ਉਹ ပဲခီးတဲ့တွေကျသွားတယ်ကျသွားပြီဆိုတဲ့ဟိုကဝန်ဆောင်မှုပေးတဲ့သူတွေအတွက်လဲဒါအလုပ်လက်မဲ့တွေဖြစ်လာဖို့တွေရှိလာမယ်ဒီလုပ်ငန်းတွေမှာလဲဝင်ငွေထိခိုက်တာတွေရှိလာမယ်ဒီအပေါ်မှာအစိုးရအနေနဲ့ဘာတွေလုပ်ပေးသင့်တယ်လို့ဒီကိုယ်တိုင်လုပ်ငန်းလုပ်နေတဲ့သူတယောက်အနေနဲ့ဒီအချိန်မှာဘယ်လိုပံ့ပိုးမှုတွေလိုအပ်နေပါလဲရှင
့်အဲအခုလက်တလုံးမှာတော့ကျွန်တော်တို့ဟိုလက်ရှိကျွန်တော်တို့တရင်ကြားတာပေါ့နော်အခုလူမိုင်းဝင်ကြီးဌာနကနေပြီးတော့မှဒီလူမှုဖလုံရေးနဲ့ပတ်သက်ပြီးတော့မှပေါ့နော်ကျွန်တော်တို့ဒီပေးသွင်းရမယ်ဒီဝင်ငွေပို့အဲ့လားတွေကိုကျွန်တော်တို့သုံးလဆိုင်ငံ့ပေးမှုနဲ့ပေါ့နော်ပေးသွင်းပေးမယ်ဆိုရဲအဲတရင်ရစ်ခုထလာပါတယ်နောက်ပြီးတော့ဒီအသေးစားလက်စားလုပ်ငန်းတွေအတွက်ပေါ့နော်ကျွန်တော်တို့အခုနိုင်ငံတော်အဆင့်ပေါ့နော်အားနေပြီးတော့မှဒီဘီလီယံ100ပေါ့နော်အဲအရေးပေါ်ရမငွေတက်မှတ်ပြီးတော့မှကူညီပေးမယ်ဆိုတဲ့အားလေးပေါ့နော်ဒါလေးကကျွန်တော်တို့အလုံးအတွက်တော့ဘာပြောညှိနှိုင်းချက်လေးတခုပေါ့နော်ဒါပေမဲ့အဲ့ဒီဟာတွေကိုတကယ်အကောင့်ထဲပေါ်လာဖို့ပေါ့နော်အဲ့အဲ့ဒါတွေတော့ကျွန်တော်တို့ကတော့ဆက်ပြီးတော့စောင့်ကြည့်ရအောင်ပါပေါ့နော
်ဟုတ်ကဲ့ပါရှင်ကျွန်မတစ်ဆက်တည်းပဲနောက်ထပ်ဟိုပါဝင်ဆွေးနွေးမဲ့သူတယောက်ကိုဖိတ်ခေါ်ချင်ပါတယ်ကိုလမဝစ်ကွန်ဆင်ကနေပြီးတော့ကိုလမဆွေးနွေးနိုင်ပါတယ်မေးချင်တာရှင်လည်းမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကကကကကြားရတဲ့အိန္ဒိယနေပြီးတော့အတန်းနှိမ့်နေတဲ့ဗီဒီယိုလေးအထူးကျေးဇူးတင်ပါတယ်နောက်တစ်ခုကတော့ဟိုဗမာပြည်မှာအခုချိန်ဒီမတွေ့အောင်ပြုလုပ်ပေးနေကြတဲ့ကျွန်မရဲ့ဝန်ထမ်းအနေနဲ့နော် ပီဒီယိုလည်းကျေးဇူးတင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဟိုဗမာပြည်မှာမရှိဘူးဆိုတာတော့ကျွန်တော်တော့ဆက်ကျွန်တော်ဗီဒီယိုမှာကုန်နေရပါတယ်။အဲ့တော့ပြောချင်တာတော့ရှိပါတယ်။ပြောချင်တာဟိုကုကပ်ပေါ့ဗျာဒုက္ခနာကဆိုတာဟိုကဘာကယောဂါကြီးဖြစ်နေပြီ။အဲ့ဒီနောက်ဆက်တွဲရတော့ဟိုဟိုယောဂနာကနောက်မှာဒုက္ခနာကဆိုတော့ဟိုငါမှုမှုတွေရတယ်။ကျွန်တော်ဒီမှာလည်းရှိလာပါတယ်။ငါမှုတယ်ဆိုတာအစာရစာပြတ်လတ်လို့ဟိုဝယ်မရပြုမရတွေရှိလာပါတယ်။အဲ့ဒီနောက်မှာကျွန်တော်ဆွေးစေဟိုဗီဒီယိုကလည်းဆွေးနေတာဟာဒီကယောဂယောဂနဲ့ခုငါမှုနောက်တစ်ခုအာတဒနာကဆိုတော့ဟိုတက်ဖြတ်မှုမဖြစ်ပါခင်လို့ဆိုတော့ဘာလို့ဆိုတော့ကျွန်တော်အခုဒီကျွန်တော်တို့မျိုးမအောင်အဲ့သုံးမျိုးလောက်တရားရင်နဲ့ဖြစ်လာတယ်အဲ့ဒါအမှန်တကျောက်ဆရာကောင်းပါတယ်အစောကလူကြီးတွေပြောသွားသလိုပဲကျွန်တော်တို့နိုင်ငံမှာနိုင်ငံတော်တိုင်းနိုင်ငံကိုယ်တိုင်ကပြောသွားတာအဲ့ဒီဟိုဆက်နပွဲစည်းစည်းလှုပ်သမားတွေဆက်ချုပ်လှုပ်သမားတွေထဲချုပ်လှုပ်သမားတွေတော့ဖိုင်းနိုင်ငံအလုံးလက်ပြန်လာတဲ့အလုံးသမားတွေအတွက်ဘာမှပြောဆက်တာမရှိပါဘူးအဲ့ဒီလူတွေရဲ့စာဝတ်နေရာအလုံးရေးကြည့်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဟိုဆက်ပါပြောသလိုဟိုဒီအမေရိကန်လိုထောက်ပံ့တာမျိုးမရှိတဲ့အပြင်ကျွန်တော်တို့စီမှာနေပြန်တို့နေပြန်တို့တွေနဲ့တွားနေရတဲ့လူတွေရဲ့ဂျားထဲမှာဟိုစောင်းနေပြဿနာလွန်ကြီးပါတယ်။ဥစ္စာတွေကပြောတယ်ဆာနာဖြေးကဆန်လုံလောက်ရှိပါတယ်လို့ပြောပေမဲ့အဲ့ဆန်ကဘယ်ပတ်စံနဲ့ဝင်မှာလဲ။အဲ့ဒါအလုံးရေးကြည့်ပါတယ်။အဲ့တော့နောက်တစ်ခုကရေးဘော်ချင်းတွေဆိုတော့ပြောသွားတဲ့အတွက်ရေးဘော်ချင်းတွေဆိုရင်တီစဲပြီးခဲ့တဲ့ဘက်ကပဲတီစဲမူလအချင်းတွေအတိုင်းပြန်ဖြစ်တဲ့အတွက်ကြောင့်ရေးဘော်ချင်းတွေဆိုဘဒုလက်ထဲဘီဇင်းကြီးတွေရောက်သွားမယ်ဆိုတာလေလူတန်းသိပါတယ်အဲ့တော့အားလုံးအခြေအရာကိုတုံးတက်ပြီးတော့အခြေခံလူတန်းစားတွေအတွက်အလွန်ဆုံးအခုကျန်စားပြီးတော့ကျွန်တော်သာဆိုရင်တော့အခြေခံလူတန်းစားတွေစမ်းနေအလကားပေးလိုက်ပါဗျာအဲ့လိုစဉ်းစားတင်ပါတယ်လို့ကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကုလားမောင်ကျေးဇူးအများကြီးတင်ပါတယ်အဲ့လိုလုံနိုင်ရင်တော့လည်းအကောင်းဆုံးပေါ့နော်ကျွန်မတစ်ဆက်ထဲမှာပဲကျွန်မတို့စီကိုအာစာနဲ့ရေးသားပြီးတော့ဆွေးနွေးထားတဲ့အဲဦးစိန်မမိထီလာကဆွေးနွေးထားတာကိုလည်းတစ်ချက်သေးတခါလေမဆုမွန်ကဖတ်ပြထားပါတယ်တစ်ချက်နားထောင်ကြည့်ပါအောင်ရှင
် COVID-19 ကရက်ကြောင့်ကမ္ဘာနိုင်ငံတချို့မှာစီးပွားရေးရိုက်ခတ်မှုတွေရှိလာနေပါတယ်တရုတ်ပြည်နဲ့နှိစပ်ပြီးဆက်ဆံမှုများနေတဲ့မြန်မာနိုင်ငံမှာလည်းစီးပွားရေးရိုက်ခတ်မှုတွေရှိပါတယ်ဝင်လန်းထွက်လန်းတွေမှာပိတ်ဆို့စစ်ဆေးမှုတွေလုပ်နေလို့စီးပွားရေးအတွက်လူဝင်လူထွက်နှဲသွားပါတယ်ကုန်ပစ္စည်းအတင်အသွင်းတွေကလည်းနည်းနေပါတယ်တရုတ်နယ်စပ်မှာရောထိုင်းနယ်စပ်မှာပါစီးပွားရေးလုပ်ငန်းကူးလူဆက်ဆံမှုကျဆင်းနေပါတယ်မြမစီးပွားရေးပိတ်ဆို့ကျဆင်းသွားမှာကိုစိုးရိမ်နေရပါတယ်ဆင်းရဲတဲ့နိုင်ငံတောင့်ခံစရာအင်အားကလည်းမရှိလာပါဘူးစစ်တပ်တို့ဥပိုင်တို့ကလည်းသူတို့နဲ့မဆိုင်သလိုမျက်နှာလွှဲနေပါတယ်ဒီအခြေအနေကိုထိန်းချီကြားကန်ပေးနိုင်မှုအစိုးရကတော့အခြေအနေထိန်းသိမ်းကုကဲရေးကော်မတီတွေဖွဲ့စည်းပြီးစီစဉ်ဆောင်ရွက်နေပါတယ်ပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းရှင်များမနစ်နာစေရအောင်လဲအခွန်စည်းကြမှုနှုံလျှော့ချပေးတာကင်းလွတ်ခွင့်ပေးတာတွေကိုအရေးပေါ်အစီအစဉ်နဲ့လုပ်ပေးနေပါတယ်ကုန်ပစ္စည်းတွေတူလောင်တာဈေးကစားတာကုန်ပစ္စည်းမြင့်ပြီးအကျိုးစီးပွားရှာတာတွေမလုပ်ကြဖို့ကိုလည်းသတိပေးနှိုးဆော်နေပါတယ်လွန်ကဲတာတွေကိုလည်းအရေးယူဖို့လုပ်နေပါတယ်စီးပွားရေးရိုက်ခတ်မှုအများဆုံးခံရတာကတော့စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းဖြန့်မှုမှုပါပဲကျက်တဲသွားမှာနဲ့ရော်နေကြဆင်းသွားမှာကတော့အစိုးရအဆုံးမှာဘာကြောင့်လဲဆိုတော့ပြည်သူအများစုကစိုးရိမ်မှုတွေနဲ့ဝယ်ယူစုဆောင်တို့လောင်နေကြတာပဲဖြစ်ပါတယ်။ COVID-19 ကရက်ရက်ရှည်လေးအခက်ခဲတွေ့ရလေးဖြစ်လာနိုင်ပါတယ်။မြန်မာနိုင်ငံမှာဒီလိုစီးပွားရေးရိုက်ခတ်မှုနည်းအောင်လုပ်တင်နေထင်တာကတော့ပြည်သူတွေကအစိုးရလွန်ပြီးတော့တစ်လစာနှစ်လစာလုံလောက်ယုံထက်ပို့ပြီးတော့စားတောက်ကုန်တွေဝယ်ယူစုဆောင်တို့လောင်တာတွေမလုပ်ဖို့ကုန်တယ်ပွဲစားတွေကကုန်ပစ္စည်းတွေတူလောင်ပြီးတော့ဈေးကစားတာတွေကိုတားဆီးအရေးယူဖို့ကုသရောင်းဝယ်မှုမှာအန္တရာယ်မဖြစ်လောက်တဲ့နည်းနဲ့သွင်းကုန်ထုတ်ကုန်တွေကိုခွင့်ပြုနိုင်ဖို့အခွန်အတုပ်တွေကိုရှော့ချဆွဲဆောင်မှုတွေကိုပညာပေးတာရောအရေးယူမှုတွေပါလုပ်တင်တယ်လို့ထင်ပါတယ်။အဲ့ဒီလိုမျိုးလုပ်နိုင်ဖို့အစိုးရနဲ့ကုန်တယ်ကြီးများအသင်းတို့ညှိနှိုင်းပြီးတော့စီမံဆောင်ရွက်ဖို့လုပ်ပေးရမယ်လို့ထင်ပါကြောင်းခင်ဗျာဆိုပြီးဦးစိန်မောင်မိထီလာကရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒီကျမတို့ကိုစာနဲ့ပဲပြောဒီမှာလာပြီးတော့ comment ရေးတဲ့သူတွေပြောတဲ့သူတွေအများစုကတော့အကုန်လုံးကတော့လက်ရှိမှာဒီရိုက်ခတ်မှုကတော့တိတတာတွေ့လာရတာတွေရှိတယ်ဆိုတော့အခက်ခဲတွေကပို့ပြီးတော့ရက်ရေရေရှည်ဖြစ်လာလေပို့ပြီးတော့ထိခိုက်ဖို့ပဲရှိတယ်ဆိုတာတွေကိုပဲအဓိကဆွေးနွေးထားတာတွေ့ရပါတယ်ကျမတို့အခုဟိုအချိန်နောက်ဆုံးပိတ်မကုန်ခင်မှာပေါ့လေကျမဟိုဆရာဦးမင်းခင်ကိုဥတီစာမောင်ကိုရောဟိုနောက်ဆုံးအနေနဲ့ဆွေးနွေးပေးစေချင်တာကတော့ဒီလိုမျိုးအခြေအနေကကင်တွယ်မှုတွေကမထီရောက်ဘူးဆိုရင်တော့အခြေလျှောက်မှာပိုဆိုးလာဖို့ပဲရှိတယ်ဆိုတော့အမြင်တွေပေါ့နော်ဆိုတော့အဲ့ဒါကဘလောက်ထိဆိုရင်စရာ အခြေအနေဖြစ်လာနိုင်ပြီးတော့ဒီလက်ရှိကင်တွယ်မှုတွေကအင်မတန်ကိုပဲတကယ်ကိုပဲအဲဆိုရင်ဇာရှိနေလားဒါမှမဟုတ်ထိတိယောက်ကင်တွယ်နိုင်မဲ့အလားလာကိုမြင်ရပါသလားရှင်တကယ်လို့ကင်တွယ်နိုင်မယ်ဆိုလို့ရှင်မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုဘယ်လိုပုံစံမျိုးနဲ့ကျော်လွှားနိုင်မလဲစီးရတဲ့နိုင်ငံတစ်ခုဖြစ်တာရောနောက်ဆိုတော့တောင့်ခံနိုင်ပါမလားပေါ့နော်ဆရာရဲ့အမြင်လေးအပိတ်ဆွေးနွေးပေးပါရှင်
ဟုတ်ကဲ့ကျွန်တော်တို့ခုနကပြောတဲ့အတိုင်းဟိုအစိုးရကတက်နိုင်ဆုံးကြိုးစားနေပြီနေနေတယ်ဆိုပေမဲ့မလို့လောက်တာတော့အမှန်ပဲဆိုတော့ကျွန်တော်ပြောတဲ့စကားအတိုင်းမကြောက်တတ်တဲ့ထင်မှာနိုင်ငံရေးအရာရောကဏ္ဍအသီးသီးပေါ့နော်စီစီးပွားရေးဥဆောင်နေတဲ့လူတွေလည်းမကြောက်တတ်တဲ့ထင်မှာပါနေတယ်တော်လို့ကျွန်တော်တို့ကထုံးစံတိုင်းလေကျွန်တော်တို့ဟိုဒေါ်ဆက်စီပြောသွားလိုက်ပြီးပြီးသားအတိကျဆိုလို့ပဲကျွန်တော်တို့ရဲ့ထူရှက်ကက်ပီတယ်ဖြစ်ဖြစ်ဂိုက်ဒီပြည်သားကိုပဲအားကိုးရအောင်ပါပဲဆိုတော့ဂက်တွေအဲ့လိုအားကိုးပြီးတော့ဘယ်လိုလဲပတ်နိုင်တယ်ပေါ့နော်ဟုတ်လားအဲ့ဒီဟာကိုခုနကကျွန်တော်ပြောတဲ့လက်တွေ့အခြေအနေနဲ့ရှင်းပြီးတော့ဟိုအတတ်နိုင်ဆုံးခုကလည်းလို့လို့လေနောက်တစ်ချက်ကကျွန်တော်ရဲ့အင်ဂျင်ချစ်တိုင်းကြီးရှိတယ်တရုတ်နိုင်ငံထိုင်းနိုင်ငံအိန္ဒိယနိုင်ငံနော်ဒီလိုနိုင်ငံတွေနဲ့ဟိုအလိစဆုံးဟိုနိုင်ငံကြီးရလက်တက်လက်လက်လုပ်နိုင်လို့တွေ့ပူပေါင်းပြီးလုပ်နိုင်ရမယ်ဒါကကျွန်တော်တို့ရဲ့ဟိုကျွန်တော်နိုင်ငံအတွက်ဟိုအသေးအရှင်းကိုပွဲပြီးဆိုကျွန်တော်ယူဖတ်တယ်ဆိုလိုတာဆိုတာကဟိုကျွန်တော်တို့မမှန်းနိုင်အောင်ဆိုးရီးကျင်လဲပြုလုပ်နိုင်တယ်အစ်စ်တက်ဖို့တာပေါ့နော်ဟု
တ်ကဲ့
အဲ့တော့မှဒီကစီးပွားရေး globalization တွေဖြစ်လာနေတဲ့ခါကျတော့ဟိုအတက်နိုင်ဆုံးဟလာလူမှုကိုစီရင်ပြီးတော့တွားနိုင်တာကပဲကျွန်တော်တို့ဒီအကောင့်လို့အဖြစ်ရမယ်လို့ဆိုပါတယ်
ဟုတ်ကဲ့ဆရာဦးမခင်ကျေးဇူးတင်ပါတယ်ရှင်ဦးတည်စားမောင်ကိုလည်းဆွေးနွေးကြည့်ကြပါတယ်ဒီခီးသွွားလာမှုအရေးအတွက်တွေရော့သွားတာတို့အခုဦးတည်စားမောင်တို့လုပ်ငန်းမှာတိုက်ရိုက်ထိခိုက်မှုတွေရှိတယ်ဆိုတာဆောဆောကလည်းပြောခဲ့တယ်ဆိုတော့အခြေအနေထပ်ဆိုးမလာအောင်ဟိုဘာတွေပြင်ဆင်ထားတင်ပါတယ်လဲဦးတည်စားမောင်တို့အနေနဲ့ရောဘာတွေဒီရှေ့လာမယ့်အလားအလာအတွက်ဘာတွေလုပ်ထားပါလဲရှင်
အော်ဟုတ်ကဲ့အခုကျွန်တော်တို့အစိုးရဘာလုပ်ပေးမလဲဆိုတာတခုတည်းကိုပဲကျွန်တော်တို့စောင့်နေဒီလိုမျိုးမဟုတ်ပဲနဲ့ပေါ့နော်ကို့အဖွဲ့စည်းအကြောင်းကိုအတိဆုံးပါအဲ့တော့ကို့အဖွဲ့စည်းအတွင်းမှာကိုဘာတွေလုပ်တင်တယ်လဲဘာတွေလုပ်ရမလဲဆိုတဲ့ဟာပေါ့နော်နောက်ဘာပဲပြောအခုကျွန်တော်တို့ဒီမျိုးဒီဟိုဝေဖန်နေအကြံပေးတယ်အဲဆိုတဲ့စကားမျိုးထူရတယ်လက်တွေ့ပေါ့နော်လုပ်ရတဲ့တက်တည်ပြဖို့လိုပါမယ်ဘာလို့ဆိုတော့ဒီဖြစ်ပျက်ကြီးကကျွန်တော်တို့တက်တမ်းမှာတော့ဖြစ်ပေါ့နော်ဟိုတခါမှမကြုံဘူးသေးတယ်တကယ့်ကိုကြီးမားကျယ်ပြန့်တယ်ဒီကာယောဂါဆိုကြီးဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့ကတော့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဟိုမာမာရှိတဲ့ဟိုတယ်ဆုံ20ရက်ဇုံတစ်ခုရခိုင်ဇုံမှာဟိုဟိုတယ်ကကျွန်တော်အလုံးပေါင်းဟိုဟိုတယ်လုံးဟိုတယ်နဲ့ guest house 90လောက်ရှိပါတယ်အဲ့တော့အဲ့ဒီမှာလည်းပဲအခုပွဲစည်းတွေအချင်းချင်းပေါ့နော်တောင်နဲ့တယောက်ဟိုတည်င်းနေအစ်မပြတ်ဖလဲပြီးတော့ကအခုလက်ရှိဖြစ်နေတဲ့နောက်ဆုံးဟလာဒီဧည့်သည်နဲ့ပတ်သက်ပေါ့နော်ဝန်ဆောင်မှုအခုဖြစ်သွားတဲ့ဒီ cancellation တွေကိုကျွန်တော်တို့ဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့အကောင်းဆုံးဖြစ်ရှင်းမလဲပေါ့နော
်အ
ဲ့ဒါကိုကျွန်တော်တို့အဓိကထားပြီးတော့ပြင်ဆင်နေပါတယ်ပြီးတော့ဒီရှိကာလာမဲ့ကာလာမဲ့
အချိန်နည်းနည်းလေးတုံနေလို့မြန်မြန်လေ
းဟုတ်ကဲ့အဲကျွန်တော်တို့ဒီ off season လေးကိုရောက်သွားပါပြီအဲ့တော့ဘာပဲပြောပြောအဲ့ဒီကာလာဘာပဲပြောကျွန်တော်တို့ဒါဒီလည်းပဲအတိုင်းအတာတစ်ခုတည်းကျွန်တော်တို့ဒီခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ကအဲ့ဒီတွေကိုကျွန်တော်တို့ဟိုပါပေါ့နော်ဟိုကျွန်တော်တို့ဟိုပါပေါ့ဒီရာနဲ့ပတ်သက်လို့အနေနဲ့ကင်းအောင်ကျွန်တော်တို့လုပ်သွားနေတဲ့အနေထားကာလာတစ်ခုတည်းရောက်သွားပါတယ
်ဟုတ်ကဲ့နောက်ကျွန်တော်ကျေးဇူးပြရချင်ပါတယ်ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့အချိန်ကတတ်မှတ်ချက်ကုန်သွား
ပြီအားလုံးပြည်ပြည်လုံးလုံးနဲ့ဒီကာယောဂ
ါဝိုင်းပြီးတော့
ဝိုင်းပြီးတော့မှကျွန်တော်တို့
တိုက်ဖြတ်
ဖို့ပဲကျွန်တော်အဲ့ဒါအကြံပြုချင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့တိုက်ရိုက်လေးလိုက်စစ်စစ်အချိန်ကုန်သွားလို့ပါပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်အခုတော့မဲဧသနာကျော်သတင်းချင်းချုပ်ပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှု COVID-19 ရောဂါကမ္ဘာမှာပြန့်နှံ့နေတာကိုကာကွယ်ဖို့လှုံ့ဆော်နေကြတဲ့နေရာမှာတောင်ကိုရီးယားမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံရသူ148ဦးရှိသွားတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ဒါကြောင့်မလို့အဲ့မှာကူးစက်သူစုစုပေါင်း 8,900 ကျော်သွားပြီးတော့သေဆုံးသူကလည်း102ဦးရှိသွားပြီဖြစ်ပါတယ်စင်ကာပူမှာတော့ကိုရိုနာဗိုင်းရပ်စ်ကပထမအဦးဆုံးချိန်သေဆုံးသူ2ဦးရှိကြောင်းဒီကနေ့ပဲစင်ကာပူကျန်းမာရေးဝန်ကြီးကပြောကြားသွားခဲ့ပါတယ်ရှင်
ဟုတ်ကဲ့ပါမဲဧသနာကျော်သတင်းချင်းချုပ်ကိုပြောပြပေးသွားတာပါဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Void Dead Sonya ဖြစ်ပါတယ်ကျွန်မခင်ပြူထွေးပါ View American တိုင်းရဲ့စီးနှင်းညအစီအစဉ်တွေကိုည9:00နာရီကနေ 10:00 ထိ Line Dometer 1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာပါတောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေကိုရိုနာဗိုင်းရပ်စ်ပေးကနေလည်းကင်းဝေးကြပါစေရှင်
This program has come to you from the Voice of America, Washington.